ဒီလေးကြကြတန်းကြည့်လိုက်မယ်ဆိုလို့ရှိရင်တော့သူနဲ့ထိုက်တန်းတဲ့ကြမ်းတမ်းမှုလေးတော့ရှိနေပါတယ်။ငယ်ငယ်လေးကြမ်းတာကိုတော့ချောတယ်လို့သုံးပြီးငယ်ငယ်ကြမ်းတာကြတော့ကျန်နေလို့ဒီလိုသုံးတာ။ဒါကြောင့်ကျန်းနာမှာလည်းမြတ်စွာဘုရားကဒါဝိညာဏဗိမာန်တရားနာနေတဲ့နတ်တို့ရဲ့နတ်ဗိမာန်တို့ရဲ့အစ္ဆာတရားအတတ်ကိုလိုက်ပြီးတော့နှစ်မျိုးဟောပေးတယ်။မာဖို့သဘောပြော့ဖို့သဘောကျမ်းဖို့သဘောချောဖို့သဘောလေးခုရှိပြီ။နောက်တစ်ခုပထဝီမာကတော့လေးတဲ့သဘောပေါ့တဲ့သဘောအလေးချိန်ပေါ့အရာဝတ္ထုတိုင်းမှာသူနဲ့ထိုက်တာနဲ့အလေးချိန်လေးတော့ရှိပါတယ်။ဒီအလေးချိန်ဟာပေါ့တာလည်းရှိချင်းရှိမယ်လေးတာလည်းရှိချင်းဘယ်တော့ပဲပေါ့ပေါ့သူနဲ့ထိုက်တာနဲ့အလေးချိန်တော့ရှိတယ်ပေါ့ဒီတော့များများလေးတာကိုတော့လေးတယ်လို့သုံးပြီးနည်းနည်းလေးလေးတာကြတော့ပေါ့တယ်လို့သုံးတယ်အလေးချိန်ပဲနော်ဒါကြောင့်ပထဝီလို့သတ်မှတ်ပေးတယ်။အဲဒီပထဝီဓာတ်က6မျိုးရှိ။အဲဒီ6မျိုးထဲမှာယောဂီတော်ကောင်းကဒီပိုင်းမှာကတော့အာနာပါနဖြင့်သူကစတုတ္ထံတမာတိအဋ္ဌိစိုက်အောင်တမာတိထူထောင်ထပ်ပြီးတဲ့ယောဂီတော်ကောင်းဖြစ်နေတယ်။ဆိုတုတ္ထံကိုအခြေခံပြီးတော့မှဒိဋ္ဌိဝိသုဒ္ဓိစကံကိုတက်လမ်းတဲ့ယောဂီတော်ကောင်းဖြစ်နေတဲ့အတွက်သူကပုဂ္ဂိုလ်အဖို့ကတော့စိမ့်တဲ့ဖြစ်တဲ့ဒလီဗာစပြီးတမာတိကျောင်းတဲ့ပုဂ္ဂိုလ်နဲ့တော့မတူတော့ဘူးနော်လေးယောက်ကြီးသွားရတဲ့ဒီအချိန်ခါမှာအားကောင်းနေပြီဖြစ်တယ်ဒီသုဒ္ဓဇံတမာတိမှာထပ်လိုက်ပြီးတော့သုဒ္ဓဇံတမာတိရဲ့အကျုပ်ကအာယုံဖြစ်တဲ့အာနာပါနပရိဘာဂနမိတ်ကိုဆွတ်ထားလိုက်တယ်လွတ်ပြီးတော့မှခန္ဓာအိမ်ထဲမှာမာမှုသဘောပြတ်မှုသဘောကျမ်းမှုသဘောချောက်မှုသဘောလေးမှုသဘောပတ်မှုသဘောဆိုတဲ့ဒီပထဝီဓာတ်ကိုလိုက်ပြီးရှားပွေမှာဖြစ်တယ်သမားတို့ရှိပေမဲ့ရှားခွေပုံဤသနည်းကပုံစံမကြရင်လည်းလည်းလုံးနဲ့တွေ့ခြင်းမှာတွေ့နောက်တစ်ခုကတော့ညှိုးစည်းတဲ့သဘောနဲ့ဖွဲ့စည်းတဲ့သဘောညှိုးစည်းတဲ့သဘောကိုဘက်ကရဏလက္ခဏာလို့သုံးပြီးတော့ဖွဲ့စည်းတဲ့သဘောကြတော့တင်ဒီဟိတပိစုပ္ပထာနာဆိုပြီးတော့လက္ခဏာရတ္တပိစုပ္ပထာမရတ္တံဘယ်မှာသုံးထားနော်အတူတူပါပဲဒီချက်နေရာမှာဒီဖွဲ့စည်းတဲ့သဘောကိုအာဝန္နလက္ခဏာလို့သုံးတယ်လက္ခဏာရတ္တပိစုပ္ပံပရထဘိုင်းကြတော့သင်္ကိဟိတပိစုပ္ပထာနာလို့ပိစုပ္ပထာဆိုပြီးတော့ပြောပြီးသုံးထားပါတယ်ဘူးတဲ့သဘောဤတဲ့သဘောကဒီသောတ္တထောက်တဲ့သဘောတွန်းတဲ့သဘောကဝါယောတ္တဒီတော့ဒီဓာတ်လေးဘက်ကိုခန္ဓာအိမ်နဲ့မှာရှုတဲ့အပိုင်းမှာသကလံပိအတ္တနောရူပကာယအဝဇိတဝါဆိုပြီးမိမိရဲ့ရူပกายတစ်ခုလုံးကိုချုံငုံပြီးရှုဖို့အထက်ကရဆရာတော်ကသတ်မှတ်ပေးထားတယ်။ဒါရူပกายတစ်ခုလုံးကိုချုံငုံပြီးရှုတဲ့အပိုင်းမှာယောဂီသူတော်ကောင်းကဉာဏ်မကျက်စားနိုင်ဖြစ်နေခဲ့ရင်တော့နောက်တနည်းထပ်ဖွင့်ထားတယ်နော်။အထဝါပဏယေဤမေသတ္တနာမဟာဗုဒ္ဓနာနိဗ္ဗာန်ဘာဝတသနာတံဓမ္မသီလပတိနာအဋ္ဌိသပတိသနာရောသပတိသမန္တိသပတိသသံမေသပတိသအာဂါသောပရိဝါရီတောရူပံတွေဟောအသင်္ခံကိစ္စတိတိသတ္တရောကုထာတဝုဒ္ဓဒိတုတန္တအန္တရာနုဒ္ဒရိဏညာနဟတေနဝိနိဘုဇ္ဇေတဝဝိနိဘုဇ္ဇေတဝယောဣတိတုထထဘဝခရဘဝအယံပထဝီဓာတုတိဝိရိမာနိယေနေဝဓာတုယောပရိသေတဝပုဏ္ဏပုဏ္ဏပထဝီဓာတုအဘောဓာတုတိဓာတုမဓာတောနိတာဓာတောနိဇီဝတောအောဇိတဗ္ဗမနတိကတဗ္ဗပိသောဝကိတဗ္ဗံဆိုပြီးဒီလိုဖွင့်ထားပြန်နောက်တနည်းကတော့ဒီမဟာဗုဒ္ဓလေးပါတို့ရဲ့နိတ္တတဘာဝပုဂ္ဂိုလ်တ attva ဇီဝအတ္တမဟုတ်တဲ့သဘောကိုထင်ရှားပြဖို့ရန်အတွက်ဓမ္မသေနာပတိအမိရတော်မူတဲ့တရားတိစစ်တို့ကြီးအရှင်သာရိပုတ္တရာကိုရောမြတ်ကမဟာဟဋ္ဌိဗဒောဘမအတ္တကမဟောထားတယ်နော်အဋ္ဌိသပတိသနာရုံသပတိသမန္တိသပတိသသံမိသပတိသအာဂတောပရိဝါရီတောရူပံတွေဝအသင်္ခံဖြစ်စတိအယောကိုအစွဲပြီးအကျော်ကိုအစွဲပြီးအတာကိုအစွဲပြီးအရေးတို့အရေးဘက်ကိုအစွဲပြီးအာကာသတ္တခြံရန်ထနေတဲ့သဘာဝကိုရုပ်လို့ခေါ်နေတာပါလို့ဒီလိုအရှင်သာရိပုတ္တရာကိုရောမြတ်ကခေါ်ထားတယ်အယောရဲ့အကျော်ရဲ့အတာရဲ့အရေးရဲ့ဆိုပြီးကုထသလေးကိုခေါ်ထားတယ်အဲဒါကြောင့်အဲ့ဒီအယောအကျော်အရေးအယောအကျော်အတာအရေးလို့ခေါ်ဆိုအပ်တဲ့သောသောကုထာတအတွင်းသို့အကျသို့ဉာဏ်ဒီဟုသောလက်ကလေးသိပြီးတော့ဝိနိဘောဇိတဝါဝိနိဘောဇိတဝါဉာဏ်နဲ့တစ်လုံးစီတစ်လုံးစီခွဲခြားသိဖြာပါတစ်လုံးစီတစ်လုံးစီခွဲခြားသိဖြာပြီးတဲ့အခါကျတော့မှပထဝီဓာတ် အာဘောဓဒီဇောဓဝါယောဓခေါ်တဲ့ဒီတန်လေးဘက်ကိုသိသိပါသိသိပြီတဲ့အခါကျတော့မှဗဒဝီဓအာဘောဓဒီဇောဓဝါယောဓဆိုပြီးတော့ကျိန်ဖန်များစွာထပ်ခါထပ်ခါရှုနေပါဒါသဘောအစုအပေါင်းအဖြစ်ထယောင်မြောင်ရှုဘဘုဒ္ဓတော်ဇီဝအတ္တမဟုတ်တဲ့အနေဒါသဘောအစုအပေါင်းဒီအဖြစ်ကျင်းပန်များစွာနှလုံးသွင်းနေပါဆင်ခြင်နေပါအတိတောင်းစီရှုဘသုံးသပ်နေပါလို့ဒီလိုညွှန်ကြားထားတယ်။ဒီတော့ပရမညွှန်ကြားချက်ကတော့ဒီလိုလုံးကိုခြုံငုံရှုဖို့ရညွှန်ကြားတဲ့စနစ်ပဲ။ဒုတိယညွှန်ကြားချက်ကတော့အဲ့ဒီစနစ်အတိုင်းယောဂီကမလိုက်နိုင်နိုင်သေးရင်တော့အတားကြအယူကြအရေးကြအကြောကြကိုညံ့ပြီးဟိုတော့လက်တွန်းပြီးတော့ပထဝီဓာတ်အာဘောဓာတ်ဒီဇောဓာတ်ဝါယောဓာတ်တွေကိုမြင်အောင်တွေ့အောင်ဆရာဖွေရမယ်လုပ်ငန်းခွင်ဖြစ်တယ်။အဲ့ဒီလိုဆရာဖွေပြီးတော့ရှုလိုက်ညင်လဲထိုးခြင်းခါမှာသူယောဂီပုဂ္ဂိုလ်အဖို့ဓကမထန်လမ်းစဉ်ကလည်းဥပစရသမာဓိဉာဏ်ကြီးကိုဆိုင်နိုင်ပါတယ်။အဲ့ဒီနှစ်နည်းရှိတဲ့အ ਨੇ ကနောက်နည်းတော့ယောဂီတွေမှာတော်တော်လေးလွယ်တာတွေ့ရတယ်နော်။ပထမနည်းကိုတော့ဒီကုလုံးကခြုံငုံရှိတဲ့နည်းကိုတော့နောက်ပိုင်းသမာဓိထရုံနဲ့အပိုင်းမှာပြန်ပြီးတော့ပြောင်းပြရတယ်။ဒီတော့ခလုံးရင်းလေးကတော့ခန္ဓာအိမ်မှာအယိုးအကျော်အသာအရင်လွတ်တဲ့နေရာဆိုတာရှိသလား။မရှိဘူး။ဒီကုဋ္ဌာတ၄ခုနဲ့ကျင်းတဲ့နေရာလို့မရှိနိုင်တဲ့အတွက်သုကုဋ္ဌာတ၄ခုရှိတဲ့ထိုထိုကုဋ္ဌာတတို့ရဲ့အကြဆိုအကြဆိုတာကအသားကြအယိုးကြအရေကြအကျောကြမြန်ဒီဟုတော့လက်သွင်းပြီးတော့ပထဝီဓာတ်အာဘောဓာတ်အတိသောဓာတ်ဝါယောဓာတ်ကိုတကြည်လေးပါးကိုရှာဖွေရ။အဲဒီတော့ဘယ်လိုရှာမလဲလို့မင်းရင်တော့မာမှုထင်ရှားတဲ့တဏှာကဆက်ပြီးမာတဲ့သဘော။ဥပမာသွားတဲ့ခုထိထားကြည့်ပါ။ဖိထားကြည့်ရင်မာနေတယ်။လက်လက်ထင်ထပ်ထားကြည့်နည်းနည်းလေးဖိထားကြည့်မာနေတယ်။ကျန်းတဲ့ပြမနဲ့ထိထားတဲ့နေရာဖန်ဆက်ကြည့်မာနေတယ်။ယိုယိုချင်းထိတဲ့နေရာတွေဖမ်းချက်ကြည့်မာနေတယ်။အဲဒီမာမှုထင်ရှားရာတဏှာကဆက်ပြီးမာတဲ့သဘောတစ်ခုလုံးပြောင်းအောင်ရှုတယ်။အသားကြအယိုးကြအရေကြအကျောကြဉာဏ်ဒီဟုသောလက်သွင်းပြီးတော့လိုက်ပြီးစူးစမ်းရှာဖွေကြည့်လွန်းလွန်းနဲ့တွေ့ဘာဖြစ်လို့လဲ။အာနာပါနသုဒ္ဓသံသမာဓိရဲ့ဥပ္ပန္နိရိယတ္တိနဲ့ကျေကျေပြုမှုအရှင်အဝါကိုဆက်ဆံထားရတဲ့အတွက်ထိုယောဂီသူတော်ကောင်းအဖို့ဒီတက်ကတိတ်မခက်တော့။သမာဓိရှိလာပြီဖြစ်တယ်။ဒါကြောင့်အဲ့ဒီမာမှုသဘောတွေ့တာနဲ့ကျမ်းတဲ့သဘောလေးသူများပေါင်းဆက်လိုက်လက်နဲ့ဝတ်ထားတဲ့လုံကြီးသို့မဟုတ်အင်းကြီးနဲ့ထိတဲ့နေရာလေးဖမ်းဆက်ကြည့်ကျမ်းနေတယ်ကျမ်းမှုထင်ရှားရတဲ့နေရာကဆိုရင်ကျမ်းတဲ့သဘောပေါ့မထင်ရှားရင်နည်းနည်းလေးလက်ကလေးနဲ့လုံကြီးကိုပုတ်ကြည့်ပါလက်ခုံလေးနဲ့လုံကြီးကိုအသာလေးပုတ်လိုက်လို့ရှိရင်ကျမ်းတဲ့သဘောပေါ်လာမယ်အဲ့ဒါမှအာမရဖြစ်နေရင်တော့အပေါ်အံသွားထင်ရှားလေးနဲ့ပုတ်ကြည့်ကျမ်းတဲ့သဘောပေါ်လာမယ်သူကျမ်းမှုထင်ရှားတဲ့တဏှာကဆိုရင်ကျမ်းတဲ့သဘောဒီလိုလုံးပြအောင်ရှိမရခဲ့ရင်မာရနဲ့တွဲရှိနော်လေးတဲ့သဘောဘောင်းဘောင်းကလက်ကလေးနဲ့အသာလေးဖိထားကြည့်လေးနေတယ်လေးမှုထင်ရှားတဲ့တဏှာကဆိုရင်လေးတဲ့သဘောဒီလိုလုံးပြအောင်ရှိမာမှုသဘောကျမ်းမှုသဘောလေးမှုသဘောဂရုပထဝီအုပ်စုပြောမှုထင်ရှားတဲ့တဏှာကဆိုရင်ပြောတဲ့သဘောဒီလိုလုံးပြအောင်ရှိအော်အဲ့ဒီနှုတ်ခမ်းသားလေးပြော့တဲ့နေရာလေးကိုရှာလေးနဲ့အသာလေးထိတာစိတ်ကလေးလျှော့ပြီးဖတ်ပြော့ပြော့လေးဖတ်လျှော့လျှော့လေးထားပြော့စိတ်ကလေးလျှော့ခလုံးပြော့ပြီးရှုလိုက်ရင်ပြော့တယ်ပြော့တယ်လို့အာယုံဆိုင်ပြီးရှုလိုက်ရင်ဒီကုလုံးဂုံးပုံလို့ပြော့ဤသွားလိမ့်မယ်မွန်ကျော်တဲ့ကံကြည့်ရင်ပြော့တယ်လို့ပြော့ပြောင်းသွားလိမ့်မယ်အဲ့ဒီပြော့မှုထင်ရှားတဲ့တဏှာကဆက်ပြီးဒီကုလုံးပြော့မှုထင်ရှားလာပြီးဒီကုလုံးပြန့်သွားပြီဆိုရင်ပေါ့ပြောနေတဲ့ထိုအောက်အတွက်နှုတ်ခမ်းသားလေးကိုရှာလေးတပြည့်ခါရွှဲရွှဲလေးဆွတ်ပြီးတော့ပုတ်ကြည့်။ချောနေလိုက်။အဲဒီချောမှုထင်ရှားရတဲ့နေရာကဆက်ပြီးချောတဲ့သဘောဒီကုလုံးပြအောင်ရှိ။ဘယ်ခါမှရှိမလဲ။ပြောမှုထင်ရှားလာမှချောတဲ့သဘောကိုဆက်ရှိပါ။ပြောမှုနဲ့ချောမှုတွဲစုလိုက်ပုံပြီးသဘောပေါက်တယ်။ဒီကုလုံးစီလေးနဲ့တုပ်ပြီးပုတ်တယ်လို့ချောမှုတော့အောင်ရှိပါမယ်။ချောတဲ့သဘောဒီကုလုံးပြန့်နှံ့သွားပြီဆိုလို့ရှိရင်တော့ပြောရင်ချောရင်ပေါ့တဲ့သဘောတစ်ခုပေါ်လာတဲ့မပေါ်ဘူးလေးတာကိုပြန်ဆိုင်ပါဆန့်ကျင်ဘက်တန်းတော့ပြန်ရှိပါနော်လေးတာကိုပြန်ဆိုင်လို့ဒီလိုလေးနေတဲ့အချိန်ခါမှာဒီဘောတင်ထားတဲ့လက်ညှိုးလေးတစ်ချောင်းလောက်ကိုအသာလေးမှတ်ကြည့်ခပြင်းပြင်းမှတ်ကြည့်လိုက်ရင်ပေါ့ပေါ့ပေါ့ပေါ့မှတ်လို့ရလိမ့်မယ်ပေါ့တဲ့သဘောထင်ရှားလာလိမ့်မယ်အဲ့ဒီအချိန်ခါမှာပေါ့တဲ့သဘောကိုတစ်ဖက်သက်ဆိုင်နေလို့ချင်းဒီလိုပေါ့တဲ့သဘောပေါ်လာတယ်ပြောတဲ့သဘောချောတဲ့သဘောပေါ့တဲ့သဘောကလဟုပထဝီအုပ်စုပေါင်းလိုက်တော့ပထဝီဓာတ်6မျိုးအဲ့ဒီ6မျိုးကိုရင်းရင်းနဲ့နဲ့သွတ်သွတ်လက်လက်ရှုလို့အောင်မြင်ပြီဆိုလို့ရှိရင်တော့ သမားရင်းရှိနေတဲ့အတွက်ယောဂီတော်ကဒီကျင့်သောမှာခန္ဓာကိုယ်ရဲ့အသားကြအယောကြအရေကြကိုစိုက်ပြီးတော့ယူစည်းတဲ့သဘောရှိရင်လည်းပေါ်လာတတ်ပါတယ်နော်။ဘွားရင်သဘောအရင်ရှားရင်ရှားပြားအဲ့ဒီတရားအဲ့ဒီနေရာတွေကယူစည်းမှုပို့ပြီးသင်ပြတယ်။အဲ့ဒီနေရာတွေကနေစပ်ပြီးတော့ယူစည်းတဲ့သဘောဒီကုလုံးမြင်အောင်စိုက်ကြည့်။စိုက်လို့မအောင်မြင်ဖြစ်နေခဲ့ရင်တော့ခဏထပ်ထားလိုက်ဒီသဘောကိုကြောလိုက်နော်။ဘူးတဲ့သဘောအေးတဲ့သဘောပြောင်းရှုပ်နေတယ်။အကြိမ်ရိုးစိမှုကအောင်မြင်နေလို့ရှိရင်တော့ဖွဲ့စည်းမှုသဘောကိုပြောင်းပြီးရှုပ်ပါ။ဖွဲ့စည်းမှုသဘောကတော့မာရာကိုရှုရင်ဂရုပဒဝီအုပ်စုကိုရှုလိုက်လို့ရှိရင်ဖွဲ့စည်းတဲ့သဘောကဘုဒ္ဓပြီပါဠိတက်တို့တော့မပိုင်ရင်တော့နောက်လမ်းမဲ့ဝါရော့တက်တွန်းတယ်ပြန်ပြီးတွဲရနော်။ဒီတော့ဖွဲ့စည်းတာကရိုးစိတာကနှစ်ခုလုံးကလွယ်လွယ်နဲ့ရှုလို့မရဖြစ်နေသေးရင်တော့ခဏထားထားလိုက်ဘူးတဲ့သဘောပြောင်းကျော်စိုက်လိုက်မဲမဲလက်မလေးပေါ်မှာညာဘက်လက်ခုံလေးတင်ပြီးထပ်ထားကြည့်ပူနေတဲ့သဘောထင်ရှားပူမှုထင်ရှားရတဲ့နေရာကဆိုရင်ပူတဲ့သဘောဒီကုလုံးပြအောင်ရှုတခြားဘယ်နေရာကပူပူပူမှုထင်ရှားရတဲ့နေရာကဆိုရင်ဒီကုလုံးပြအောင်ရှုနိုင်တယ်ရင်နဲ့ပြီဆိုလို့ရှိရင်အေးတဲ့သဘောဝင်လေနှာလေးပြားလေးဆက်ကြည့်အေးနေတယ်ဒီလိုလေအသက်ရှူလမ်းကြောင်းကနည်းနည်းလေးအသက်ရှူလို့မဝဖြစ်နေမဲ့ဆိုရင်တော့အေးမှုကသိမထင်ရှားရင်တော့ပကတိလေးလေးကဒီပါရောပါရောစတဲ့တဏှာမှာလာပြီးတိုက်လိုက်လို့အေးနေတဲ့သဘောလေးအာရုံယူလို့ရရင်အဲ့ဒီအေးတဲ့သဘောပြောင်းစိုက်နေမှာလေနော်သို့မဟုတ်ပါဇက်မှာပဲဝင်လေးကိုအာရုံစိုက်ကြည့်လိုက်ရင်ပါဇက်နဲ့အသက်ရှူခဲ့တော့အေးနေတဲ့သဘောထင်ရှားလိမ့်မယ်အဲ့ဒီအေးမှုထင်ရှားရတဏှာကဆိုရင်အေးတဲ့သဘောတကူလုံးပြအောင်ရှူတော့ဘူးတဲ့သဘောအေးတဲ့သဘောကဒီဇောတက်နောက်ထပ်တစ်ခုကတော့ဝါယောတက်ပဲဝါယောတက်မှာ၆ခန်းတဲ့သဘောသုံးခန္ဓာသဘောသောက်ခန္ဓာသဘောကသဘာဝလက္ခဏာဝိသဘနာလက္ခဏာလို့ခေါ်တယ်သုံးခန္ဓာတဲ့သဘောကတော့သမုဒိနာရတ္တလုပ်ငန်းကိစ္စလို့ဒီလိုသတ်မှတ်ထားတယ်အဲ့ဒီသဘောနှစ်ခုမှာထောက်တဲ့သဘောကမာရနဲ့တွဲရှုကိုယ်ကိုခမမခလင်းထားမာရလေးနဲ့တွဲရှုလိုက်မယ်ဆိုရင်ဒီကုလုံးငြင်းအောင်ထိမ့်ထားတဲ့စွမ်းအားလေးပဲမတင်ရှားရင်ကိုယ်လေးနည်းနည်းလေးလှုပ်မလဲအောင်ပြန်ပြန်ပြီးထိမ့်ထားတဲ့သဘောပဲအဲ့ဒီထိမ့်တဲ့သဘောလေးကိုသဘောပေါက်ပြီဆိုလို့ရှိရင်တော့လက်တင်ချီတွေကောင်းနေကိုယ်အကုန်လုံးမှာထိုင်းရင်ထားတဲ့အတိုင်းငြင်းအောင်ထိမ့်ထားတဲ့စွမ်းအားလေးကိုဆက်လက်ပြီးမြင်အောင်ကြည့်ပါကြည့်လို့မှသိသဘောမပေါက်အာမရဖြစ်နေတော့မာရနဲ့တန်းတွဲရှုပါနော်တွဲရှုလိုက်လို့ရှိရင်ဒီထောက်ခံတဲ့သဘောပေါ်လာလိမ့်မယ်အိမ်တိမ်ပြောတော့မယ်ကြာရင်ကြားခေါ်တဲ့ဒုတိယချောင်းနဲ့ထောက်ထားတယ်လို့ဒီအိမ်ကိုရှေ့ဆက်လက်ပြီးမငြိမ်မလဲအောင်ထိမ့်ထားတဲ့စွမ်းအင်လေးတစ်ခုပဲအဲ့ဒီထောက်ခံတဲ့သဘောရပြီဆိုရင်တော့တွန်းခံတဲ့သဘောတစ်ခုတွန်းရှုထားပါတွန်းတယ်လေးကတော့မြတ်တော်အဖြစ်ဒီဌာနမှာဒဂမတန်ဆက်အထုတဲ့ပုဂ္ဂိုလ်ကြီးဖြစ်ခဲ့မယ်ဆိုရင်တော့သင်ပေးတဲ့သင်ပေးနေကြဓာတ်ကလေးတစ်ခုပဲဒီတော့တွန်းတဲ့သဘောကတော့အသက်ရှူလမ်းကြောင်းကအစလို့ကအစနေပါတယ်နော်အဲ့ဒီအသက်ရှူလမ်းကြောင်းတွန်းမှုသင်္ချာရတဲ့နေရာကဆိုရင်တွန်းတဲ့သဘောတစ်ခုလုံးပြအောင်ရှုဝမ်းမိုက်စိတ်တယ်ရင်လည်းဝမ်းမိုက်မှာဘိုက်ဖောင်းလာအောင်တွန်းနေတဲ့သဘောပိန်သွားအောင်တွန်းနေတဲ့သဘောရှုနိုင်ပါတယ်နော်တိုင်းတလို့ရှိပါအဲဒီတော့အဲ့ဒီတွန်းခံတဲ့သဘောကိုလည်းတဏှာနဲ့ရင်စူးစပ်ပြီးမရှိဘဲတစ်ကိုယ်လုံးပြအောင်လို့ရှိပါပါတယ်ထောက်ခံတဲ့သဘောတွန်းခံတဲ့သဘောနှစ်ခုတစ်ကိုယ်လုံးပြရင်ဒုက္ခဝါယောတ္တကောင်းလိုက်တော့ပထဝီဓာတ်ကဲဒီဇောဓာတ်ကဲဝါယောဓာတ်ကဲဓာတ်သုံးပါတော့ဆုံးပြီးအဘောဓာတ်ကရရင်တော့၄ပါမရသေးရင်တော့အဘောဓာတ်ဒီအချိန်ခါမှပြန်ရှိပါမယ်ဒီအချိန်ခါမှပြန်ရှိတော့ခဏကသွားအရင်တော့ရှားရင်တို့ရှားပြတို့ကလည်းဒီဒီယူစည်းနေတဲ့သဘောလောက်ကိုမြင်ဖြားခံပြီးဒီကုလုံးစီးစင်နေတဲ့သဘောကိုမြင်အောင်ပြန်ကြည့်ကြည့်လိုက်ရင်တော့လွယ်လွယ်ကူကူနဲ့များတော့အဖြစ်တော့တွေ့တတ်ပါတယ်သိအခက်ခဲဖြစ်နေတဲ့အိမ်တော့အေးတဲ့သဘောလေးနဲ့တွဲရှုကြည့်အေးတဲ့သဘောလေးပြန့်သွားရင်ယူစည်းတဲ့သဘောပြန့်သွားတတ်တယ်ဘူးတဲ့သဘောလေးနဲ့တွဲရှုကြည့်ဘူးတဲ့သဘောပြန့်သွားရင်ယူစည်းတဲ့သဘောလည်းပြန့်သွားတတ်တယ်ဒွန်းနာတို့မန္တာတို့ကျန်တဲ့ဓာတ်ကလေးတွေနဲ့တွဲရှုကြည့်ပါဘာဖြစ်လို့လဲအဘောဓာတ်ဆိုတာကတော့ဒီယန္တသုံးပါးနဲ့ကင်းပြီသူကပြီးသဖြစ်နိုင်တဲ့အစွမ်းအားမရှိဘူး။ယန္တသုံးပါးနဲ့သူကသာသနာအိညာမညာစတဲ့ပြည့်စည်တတ္တိတွေနဲ့အပြန်အလှန်ကျေစုပြုမှဖြစ်ပေါ်လာနိုင်တဲ့အစွမ်းအားရှိတဲ့သဘာဝတစ်ခုဖြစ်တော့ယန္တသုံးပါးထင်ရှားရင်သူကထင်ရှားတယ်ဖွဲ့စည်းတယ်ဘာကိုဖွဲ့စည်းလဲယန္တသုံးပါးကိုသူကစုဆွဲစုပြီးဖွဲ့စည်းထားတဲ့သဘောဖြစ်တယ်။ဒါကြောင့်ယန္တလုံးမထင်ရှားရင်ဒီဖွဲ့စည်းတဲ့အဘောလည်းထင်ရှားလက်တတ်ပါတယ်အ အဲ့ဒီလိုမှမတင်မချမ်းဖြစ်နေရင်တော့တောတဲ့ဘောနဲ့မော်တဲ့ဘောကိုဥစားပေးဆက်လိုက်ဒီဖွဲ့စည်းတဲ့ဘောပေါ်လာလိုက်ဒီကလုံးကျိုးနဲ့စီးထားလို့ဖွဲ့စည်းတဲ့ဘောပေါ်လာမယ်။အဲ့ဒီတော့ဖွဲ့စည်းတဲ့ဘောနဲ့ရပြီရိုစည်းတဲ့ဘောနဲ့ရပြီဆိုရင်ဒလေးပါစုံသွားပြီနော်။အဲ့ဒီစုံသွားတဲ့အချိန်ခါမှာထို့ထို့အသားကြအယုတ်ကြအရင်ကြအကျော်ကြတို့ဉာဏ်တိဟူသောလက်သွင်းပြီးတော့ကျင်းပါများစွာထက်ခဲထက်ခဲတော့ရှုပါ။ရှုလိုက်လို့အောင်းငင်းပြီဆိုလို့ချင်းတော့ဒီကလုံးခုနကပထမအဖွဲ့အတိုင်းတက္ကလံမိအတ္တနောရူပကာယံဆိုတဲ့အတိုင်းမိမိရဲ့ရူပကာယတစ်ခုလုံးကိုခြုံငုံပြီးတော့ပြန်ပြီးတော့ဓလေ့ဘာဆက်ကြည့်ဆိုက်လိုက်လို့ရှိရင်မပြန်မီအတွင်းမှာအဖြူပေါ်လာမယ်အဖြူမှာဆက်ပြီးဓလေ့ဘာဆက်ဆိုက်လို့မရဖြစ်နေခဲ့ရင်တော့ဒီကလုံးမှာမာရရှုလိုက်အဖြူမှာမာရရှုလိုက်ဒီကလုံးမှာကျန်နေရှုလိုက်အဖြူမှာကျန်နေရှုလိုက်ပြောင်းကြည့်ထပ်ကတက်ကတော့ရှုရပါတယ်ရှုလိုက်လို့အောင်မြင်မှုရပြီဆိုရင်တော့အဖြူမှာပဲမာကျန်လေးပြောချောပေါ့ရစီဖွဲ့စီပူအေးထောက်တွန်းလို့ခေါ်ဆိုအပ်တယ်ဒါတဘောဆယ်နှစ်မျိုးမြင်အောင်ကြည့်ပါမြင်ပြီဆိုတဲ့အချိန်ခါမှာဒီအဖြူမှာပြန်ပြီးတော့မာပြောကျန်ချောလေးပေါ့ဆိုတဲ့သဘောဒီကိုညာနဲ့မြင်အောင်ကြည့်ပြီးတော့ပထဝီဓာတ်လို့ရှုရစီဖွဲ့စီနှစ်ခုကိုညာနဲ့မြင်အောင်ကြည့်ပြီးအဘောဓာတ်ပူအေးနှစ်ခုကိုညာနဲ့မြင်အောင်ကြည့်ပြီးဒီဇောဓာတ်ထောက်တော့နှစ်ခုကိုညာနဲ့မြင်အောင်ကြည့်ပြီးဝါရောဓာတ်လို့ပြန်ရှုရနော်အဲ့ဒါဒီအဖြူမပေါ်ခင်မှာလည်းဒီတိုင်းပါပဲနော်တို့တို့အသာကြအယုတ်ကြအေကြအကျော်ကြဉာဏ်ကြီးဟူသောလက်သွင်းပြီးတော့ခြုံငုံပြီးလက်သွင်းပြီးတော့ခြေဆုံးကောင်းဆုံးပြေပါများစွာသဘောတရားဆက်တဲ့ခုကိုရှုလို့တွက်လာပြီဆိုလို့ရှိရင်ဒီကုန်လုံးခြုံပြီးတော့လည်းသဘောတရားဆက်တဲ့ခုရှုကြည့်ရှုကြည့်လိုက်လို့တွက်လာတဲ့အချိန်ခါမှာလဲမာပြောကြံချောလေးဘောကိုကြည့်ပြီးတော့ပထဝီဓာတ်ယောသီဝစီကြည့်ပြီးတော့အာဘောဓာတ်ဘူရေးကြည့်ပြီးခြေဆုံးဓာတ်ထောက်သွင်းကြည့်ပြီးဝါရောဓာတ်ဒီလိုလေးချက်ပဲပြောင်းရှုအောင်အဲ့လိုရှုနေလို့အဖြူပေါ်လာရင်အဖြူမှပြောင်းပြီးဓာတ်လေးပါဆိုက်တယ်နော်ဆိုင်လိုက်လို့အောင်မြင်ပြီဆိုလို့ရှိရင်တော့ကြည်လာလိမ့်မယ်ဖန်လို့မှန်လို့ကြည်လာလိမ့်မယ်ကြည်လာလို့ရှိရင်လည်းဒီအကြည့်ပြင်မှာပဲဆက်ပြီးဓာလေးပါဆိုက်ဆက်လိုက်ရင်တော့မကြမီအချင်းအတွဲမှာပဲကလပ်အမှုန်လေးတွေတော့ဖြစ်သွားတတ်ပါတယ်ဘာဖြစ်လို့လဲဒီယောဂီကဓကမထမ်းမြေစတမာတိထူထောင်မဲ့ယောဂီမဟုတ်ဘူးသူကအာနာပါနလမ်းကနေတက်ထားတဲ့ယောဂီဖြစ်နေတယ်ဖြစ်နေခြင်းကြောင့်အာနာပါနခရုဌာန်သံတမာတိရဲ့အခြေအဝါကိုဆက်ခံထားရတဲ့အတွက်ကြောင့်မကြမီကလပ်အချင်းအတွဲမှာပဲဒီအကြည့်တက်ပြီးပြုတ်ခွဲပြီးတော့ကလပ်အမှုန်လေးတွေအလုံးဖြစ်သွားတတ်ပါတယ်မဖြစ်ဘူးသားမဖြစ်ရင်တော့အဲ့ဒီဒုချင်းကမှတကြည်လေးပါဖြင့်တမန်တိထောင်နေတော့ဒီတမန်တိနဲ့ရှင်တွင်းနေတဲ့ဉာဏ်ကလည်းအာနုဘောကြီးရင်ကြီးတယ်လို့လင်းအောင်ကြီးတယ်ကလည်းအာနုဘောကြီးပါတယ်နော်ပြီးတော့အဲ့ဒီလင်းအောင်ကြီးသွန်းအားဖြင့်ဒီအကြည်ပြင်းမှအာဂါဒခေါ်တဲ့အကြအပေါက်ရှိလျက်လို့အာယုံယူထုတ်ဆက်ပြီးတော့ရှိလိုက်ရင်အာဂါဒတပေါ်လာမယ်အာဂါဒတပေါ်လာသည်နဲ့ဒီပြိုင်နဲ့တည်းယုတ်ကလတ်တွေသွားပြီးပြေပါအဲ့ဒီလိုယုတ်ကလတ်တွေတွေ့ပြီဆိုလို့ရှိရင်အဲ့ဒီအချိန်ခါမှာယုတ်ကလတ်ကလေးကိုဓာတ်ခွဲဖို့လိုလာပြီ6ဌာန42ခုဌာန်ဆက်လက်ပြီးဓာတ်ခွဲရမယ်ဒီတော့6ဌာနလောက်ဓာတ်ခွဲရုံနဲ့ဘယ်လုံးလောက်လိုလာတော့မင်းကြီးရှိပါတယ်နော်ဓာတ်ကမ္မထာအကျဉ်းကြီးနဲ့သွားနေတဲ့ပုဂ္ဂိုလ်ကတော့6ဌာနအချုံငုံပြီးတော့ယုတ်တွေကိုသိသိနှံ့ရင်လုံလောက်ပါတယ်သို့တော်လည်းဓကမထအကျဉ်းကြီးအကျဉ်းကြီးနှစ်နည်းလုံးကိုရှုပွားခြင်းနဲ့ယောဂီသူတော်ကောင်းဖြစ်ခဲ့မယ်ဆိုရင်တော့သောက်ထာဏကိုပထမဓာတ်ခွဲပြီးတဲ့အချိန်ခါမှာ42ခုဓာတ်ကိုဆက်လုပ်ပြီးဓာတ်ခွဲပါအဲဒီတော့ဒီသောက်ထာဏမှာမျက်စိနာနာလျာကိုနှလုံးသကုသောတာဂါဏဇိဝကာယဟရိယဆိုပြီးသောက်ထာဏရှိဘာဖြစ်လို့ဒီသောက်ထာဏလက်လက်ရှုနေရတယ်လို့မေးရင်တော့ဒီသောက်ထာဏသည်အသိစိတ်ဥဆောင်နေတဲ့နန္ဒရာတို့ရဲ့မီးွေဖြစ်ရယုတ်ကြီးရှိသောက်ထာဏမှာအဲဒီသောက်ထာဏသည်အသိစိတ်ဥဆောင်နေတဲ့နန္ဒရာတို့ရဲ့မီးွေဖြစ်ရယုတ်တရားတွေလည်းဖြစ်တယ်ဒီယုတ်တရားတွေကိုအာယုံယူပြီးတော့လည်းဒီနန္ဒရာတွေကဖြစ်နေတာလည်းရှိဒါကြောင့်ယုတ်တဲ့နန္ဒရာတွေကိုရှိတော့မဲ့ယောဂီသူတော်ကောင်းအဖို့ဒီနန္ဒရာတွေရဲ့မီးရဝတ္ထုယုတ်ကြီးကိုတော့ပထမမြင်အောင်သိသိထပ်တတ်ဖို့လိုတယ်ဒုတိယအာယုံယုတ်ကြီးကိုပူးတွဲပြီးသိသိထပ်တတ်ဖို့လိုပါတယ်နော်ဝိတုနဲ့အာယုနှစ်ခုကိုပူးတွဲသိသိထပ်ပါမှနံကမထံရှုွက်ကစနစ်တကျအရှုထပ်မှဖြစ်တယ်ဒါကြောင့်နံကမထံပြောင်းရေးအတွက်လည်းကြိုတင်ပြီးပြင်ဆင်တဲ့လုပ်ငန်းခွင်လည်းဖြစ်ပါတယ်နောက်တစ်ခုကရုပ်တွေကိုစနစ်တကျစဉ်းကြံရှိရှိနဲ့ရှုပွဲသုံးသပ်တန်ရေးအတွက်လည်းဒီလို6ဌာန်ခွဲပြီးရုပ်တွေကိုသိသိနေခြင်းဖြစ်တယ်ဒီတော့မျက်စိကနေစပြီးတင်းစီတော့မယ်ဆိုတော့ကလပ်အမှုန်လေးဖြစ်ပြီးဆိုတော့မျက်စိရှိရာနေရာကိုဖမ်းပြီးဓာလိပါဆက်လိုက်ဒီချိန်ခါမှာတော့ကလပ်အမှုန်လေးဖြစ်နေပြီအဲဒီတော့ဒီမျက်စိမှာရှိနေတဲ့ကလပ်အမှုန်လေးကိုဓမ္မခွဲခင်ပေါ့ယောဂီသူတော်ကောင်းကတော့ပထမလေ့ကျင့်ရမှာတော့ဓာလိပါဆက်လေ့ကျင့်တယ်ဘယ်လိုဓာလိပါလဲလို့ပြီးတော့ မိမိရှုပွားမဲ့ကလတိတ်ကလတိတ်မှာဒါလေးဘက်ကတော့မြင်အောင်ရှုဖို့လိုအပ်ပါတယ်။အဲဒါမိမိရှုမဲ့ကလကဒီကလတွေကိုတက်ခွဲလိုက်ရင်အကျဉ်းသားအပြင်ကြီးတဲ့ကလနဲ့မကြီးတဲ့ကလကြီးတဲ့အမှုန်နဲ့မကြီးတဲ့အမှုန်နှစ်မျိုးရှိတယ်။ကလဆိုတာကတော့ပရမတ်နေမှာအသေးဆုံးရုပ်အဖွဲ့အစည်းတစ်ခုနာမ်အဖွဲ့အစည်းတစ်ခုကိုကလလို့ခေါ်ပါတယ်။ရုပ်အဖွဲ့အစည်းတစ်ခုကိုရုပ်ကလနာမ်အဖွဲ့အစည်းတစ်ခုကိုနာမ်ကလလို့ခေါ်တယ်။ဒီတဲ့သိငယ်တဲ့အဖွဲ့အစည်းဆိုတာမရှိတော့ဘူး။ဒါကဒီကလတ်တခုစီပရမနုမြူခန့်လို့ဒီလိုတော့သုံးထားပါတယ်။ပရမနုမြူဆိုတာကတော့ဥစဉ်လို့ဒီပဂတိအင်းဒီထဲမှာနေအောင်ကြီးခင်ပေါ့တို့လို့ပြောရလို့ပေါ့လေနော်။အပေါ့တခုကလည်းအင်းထဲကနေအောင်ကြီးထိုးဝင်လိုက်သူနေအောင်ကြီးထဲမှာမြင်နေရတဲ့မြူပုံလေးတွေကိုတိဇာရီမြူလို့ခေါ်ပါတယ်။သူတိဇာရီမြူကို36စိတ်စိတ်လိုက်မယ်ဆိုရင်တစ်စိတ်ဒီအနုမြူဒီအနုမြူကို36စိတ်စိတ်မယ်ဆိုလို့ရှိရင်ဒီစိတ်ဒီပရမနုမြူလို့ခေါ်တယ်။ဆိုပရမနုမြူခန့်လောက်လို့ဒီလိုတော့သတ်မှတ်ထားပါတယ်။ဒါပေမဲ့အတိအကျတော့မဟုတ်ဘူး။ဘာဖြစ်လို့ပရမနုမြူခန့်လို့ပြောနေရလဲလို့မေးရင်လေရှင်းရှင်းရင်ကျေလို့အရာအသေးဆုံးအဖွဲ့အစည်းတစ်ခုကိုတိုင်းတာတဲ့စကလုံးကဒီပရမနုမြူတဲ့ပရမနုမြူကနောက်ဆုံးဖြစ်နေတယ်။ဒီနဲ့ပိုတဲ့စကလုံးကလည်းရှိဖို့မပေါ်ဘူး။ဒါကြောင့်ဒီပရမနုမြူခန့်ဆိုပြီးတော့ဒီလိုပဲသုံးလို့ရတယ်။ပရမနုမြူနဲ့အကောင်လုံးချုပ်ချွန်ထားတယ်လို့အလေးချိန်တွေပါအကုန်တွန်းကြီးပါတယ်လို့ဒီလိုပြောလို့ရတော့မဟုတ်ဘူးနော်အဲဒီတော့ဒီပရမနုမြုပ်ကရှိနေတဲ့ဒီကလအမှုန်လေးတွေကိုတော့မြင်တဲ့အခါကျတော့အဲဒီအမှုန်လေးတွေမှာဓမ္မုံဓမ္မုံမှာပထဝီအာဘောတိဇောဝါယောဓလေးဘမြေအောင်စိုက်ကိုလိုလာပြီဒါပေမဲ့ယောဂီတော်ကောင်ကလက်ကျင်ကမရသေးတဲ့ဘာတော့ဒီကလကလေးတွေကရအောင်တခုခုဒုန်းနဲ့သွားပြီးထိုးလိုက်တဲ့အခါကြားရီဝုန်းနဲ့ထပြန်တယ်လို့ကလတ်တွေကတခါတော့ဝုန်းဖြစ်နေတော့ယောဂီကစိုက်လို့မရဖြစ်နေကြတယ်။အဲဒီအချိန်ကမှဒီယောဂလတ်တွေရဲ့ဖြစ်မှုပြတ်မှုကိုလုံးလုံးမကြည့်သေးပဲ။ဓာလေးဘာကိုသိစိုက်ပြီးရှုပွားသုံးသပ်ဖို့တော့လိုပါတယ်။နည်းနည်းစက်ပြီးလှုပ်ထပ်ပြီးတခုတော့တတိပေးရ။ဒီကလတ်အမုံလေးတွေပေါ်လာတဲ့အချိန်ကမှဒီကလတ်တွေကပေါ်လိုက်ပြောလိုက်ပေါ်လိုက်ပြောတယ်အလုံးစင်းလင်းမြန်မြန်ဖြစ်ပြီးနေတတ်ပါတယ်။အဲ့ဒီလိုပေါ်လိုက်ပြောလိုက်တဲ့အလုံးစုံဆင်းရဲမြန်မြန်ဖြစ်ပြီးပြည့်နေတာကိုကြည့်ပြီးတော့ဝိပဿနာရှုခဲ့မယ်ဆိုရင်တော့သို့ဝိပဿနာနေဒီပရမတ်နယ်ကိုဆိုင်နေတဲ့ဝိပဿနာတော့မဟုတ်သေးဘူး။မဖြစ်လို့လေ။ယုတ်ကလတ်တစ်ခုမှအနည်းဆုံးပမာဏအဖြစ်ပထဝီအာဘောသေဇောဝါယောအစင်အနအယတာဩဇာဆိုပြီးသဘောတရား၈ခုရှိ။အဲ့ဒီ၈မျိုးသောသဘောတရားတွေပေါင်းစုလိုက်မှဒီကလတ်အမှုန်လေးတစ်ခုဖြစ်တယ်။၈မျိုးသောသဘောတရားများသည့်ပရမတ်ဖြစ်တယ်။ဒီမျိုးသောသဘောတရားတွေပေါင်းစုလိုက်လို့အမှုန်လေးဖြစ်လာရင်သူအမှုန်ဒီအမှုန်အတိုင်းမြင်ခဲ့ရင်ဒါသမုဟခန္ဓာမပြိုသေးဘူးလို့ခေါ်ရတယ်။သမုဟပညာမကွာသေးဘူးပညာထဲမှာပဲရှိနေပါသေးတယ်။ပရမတ်နဲ့ကိုခြေစုံပြစ်ပြီးတော့မဝင်သေးဘူး။ဒါကြောင့်ပညာတို့မြင်တဲ့ဝိပဿနာဉာဏ်ဖြင့်ကြိတ်ချင်ခြင်းကကြိတ်ချင်လို့ရနိုင်တဲ့ခံနိုင်တဲ့စွမ်းအားမရှိကြဘူး။မရှိတဲ့အပြင်ဒီပညာတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာတွေသုံးတာတင်ပြီးသွားရှုခဲ့ရင်ဘာဖြစ်မလဲ။မကြခင်အဲ့ဒီကလတ်အမှုန်လေးတွေကတဖြည်းဖြည်းပါသွားတယ်ပါသွားပြီးတော့လွန်ဆုံးလုံးလုံးပျောက်သွားတယ်လုံးလုံးပျောက်တဲ့အချိန်ကမှဘာကြံနေမလဲလို့မင်းတော့အဲ့ဒီမူလအကြည်ပြင်းကြံနေပါတယ်အဲ့ဒီအကြည်ပြင်းမှာစေခရစ်ကညောင်ကတ်ထားကတ်လို့ရတယ်အဲ့ဒီလိုယုတ်ကလတ်ကလေးတွေပျောက်သွားပြီးတော့အကြည်ပြင်းတက်တက်ကြံပြီးတော့ဒီအကြည်ပြင်းမှာဘာဝနာစိတ်ကညောင်ဆိုတာကတ်ပြီးတည်နေတာကိုတချို့ပုဂ္ဂိုလ်ကဘာပြောလဲဒါရုပ်ထုတ်တယ်ရုပ်ထုတ်သွားပြီပြောတယ်အဲ့ဒီရုပ်ထုတ်တာကနေရှေ့ဆက်ပြီးတော့နန်းထုတ်အောင်သူတို့ကဘယ်လိုကျင့်လဲလို့မေးရင်တော့အဲ့ဒီအကြည်ပြင်းမှပေါ့ဘာဝနာစိတ်ကိုညင်ဝတ်ဆိုကတ်ပြီးတော့စိတ်ကိုနည်းနည်းလေးမတိမတာရှော့ချလိုက်တယ်နောက်ဆုံးကြောက်ဆိုဘဝင်ကျသွားတယ်အဲ့ဒီဘဝင်ကျသွားတာကိုကြတော့သူတို့ကနန်းထုတ်တယ်လို့ဒီလိုသုံးဒါရုပ်နဲ့ချုပ်ငိမ့်နံကိုမျက်မှောက်ပြုတယ်ပေါ့တနည်းအားဖြင့်တော့ဒါမက်ဆိုင်သွားပြီးဖုန်းဆိုင်သွားပြီးဖလားဓမ္မပဝင်စားပြီးဒီလိုပြောခြင်းတယ်နော်ရုပ်ထုတ်နဲ့ထုတ်သွားတယ်လို့ဒီလိုပြောလိုက်တဲ့အခါကျတော့ဒီပုဂ္ဂိုလ်ရဲ့အသင့်ကိုကြည့်လိုက်မယ်ဆိုလို့ရှိရင်သူဒီရုပ်ပရမတ်ကိုလည်းစနစ်တကျပရမတ်ဆိုင်အောင်မသိသေးဘူး။နာမ်တွေကိုလည်းကဏပြောင်းအောင်ပရမတ်ဆိုင်အောင်မရှုတတ်သေးဘူး။ရောင်းကျိုးဆက်ပရိစ္ဆာသမုပ္ပါကလည်းလုံးလုံးမရှုရသေးဘူး။မရှုလည်းမရှုတတ်ဘူးမရှုလည်းမရှုဘူး။အနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြီးတော့ပရမတရားတွေကိုလည်းဉာဏ်နဲ့မကြည့်ချင်ရသေးဘူး။ဒါတော့သူ့မှာမလောက်ရသေးတဲ့လုပ်ငန်းခွင်တွေကသိမများဘူးလား။ဒါတော့ယုတ်ကလနံကလဓမ္မခွင့်ရသေးတဲ့အတွက်နမရူပပြိစီတဲ့ဉာဏ်ကလည်းမရသေးဘူး။ ကျွန်တော်ဇပိဒါသမုပ္ပါဒသဘောတရားတွေကိုအတိတ်အနာဂတ်အပိစ္ဆုပန်ကာလသုံးပါးလုံးမှာကွင်းဆက်ပြီးတော့မရှိဘူးကမသိသိရသေးတဲ့အတွက်ပြည့်ပြံပရိက္ခဉာဏ်ကလည်းမရသေးဘူး။ယုတ်ပရမနံပါတ်ဘကိုမမြင်သေးတဲ့အတွက်ယုတ်ပရမနံပါတ်မအစစ်တွေကိုလက္ခဏာရဲ့သုံးတန်တင်ပြီးရှုဘသုံးတန်အနည်းတဲ့ဝိပဿနာဉာဏ်ကလည်းမဖြစ်သေးဘူး။ဒီတော့ဒီဘုဂုံတန်နဲ့မှာမညာဘုံညာဆိုတာပေါ်နိုင်ပါမလား။မပေါ်နိုင်သေးတဲ့အချိန်ပဲနော်။မပေါ်နိုင်သေးတဲ့အချင်းဆိုတော့ဘာကြောင့်ပြောရလဲ။နာဗုဒ္ဓမာအနေနဲ့နည်းနည်းပြောမယ်နော်။သဗ္ဗံဘိက္ခုေနဗ္ဗိဇာနာအပရိဇာနာအဝိရာဇယံအပဇဟံအပဘောဒုက္ခခရယာခရခဏခဏဟောတဲ့သုတ်တံပဲနော်။အလုံးစုံသောယုတ်တရားနဲ့တရားဒီခန္ဓာ၅ပါးဒီကိုညာတပရိညာတိရဏပရိညာဘာဟာနပရိညာခေါ်တဲ့ပရိညာပညာသုံးမျိုးဖြင့်ပိုင်းခြားမသိခင်ဒုက္ခဘယ်လိုမှမကုန်ဘူးဒုက္ခကုန်ခြင်းကဘယ်လိုမှမထိုင်ကြဘူး။ကြောင်းညာနှံပြီးတော့သဗ္ဗံသကောဘိက္ခဝေအဘိညိအသဗ္ဗံသကောဘိက္ခဝေအဘိသနာပရိသနာဝိရဇယံပဇဟံပဘောဒုက္ခခရယာအလုံးစုံသောယုတ်နံတရားခန္ဓာ၅ပါးယုတ်နံတရားတို့ကိုညာတပရိညာဒိရဏပရိညာမဟာနပရိညာလို့ခေါ်ဆိုအပ်တဲ့ပရိညာပညာ၃ချက်ဖြင့်ပိုင်းခြားသိခဲ့မယ်ဆိုရင်တော့ဒုက္ခကုန်နိုင်မယ်လို့ဒီလိုဘုရားဟောထားတယ်။အဲ့ဒီဘုရားဟောဒေသနာတော်များကိုဥထိပ်ရပန်းစင်ပြီးပြောခဲ့ရရင်တော့ယုတ်တရားနံတရားအလုံးဟာဘယ်ထင်ခံကြမှသိနိုင်မလဲ။ယုတ်ကလနံကလကိုစဉ်းစားတင်ကြ၆ဌာန52ခုဌာနလှည့်လည်ပြီးဓာခွင်နိုင်မှယုတ်28ပါးသုံးမြောင်းသိစိတ်စရတိတွေကိုဝိသေသင်အတိုင်းစိတ်ခဏအတိုင်းမှာရှိတဲ့ရှင်မဲစရတိတွေကိုခဏအတိတိပြောအောင်ဒီလိုစီလုံးစီခွဲခြားစိတ်ဖြာပြီးရှုနိုင်မှနံကလပြောမယ်နံကနပြောမယ်နံပရမတ်တို့ဉာဏ်ဖြင့်စိတ်မှာဖြစ်တယ်နော်ဒီတော့အတိတ်ကဝိသရဏဥပါဒနိခါရကံကြောင့်ပိစုဗမာဝဉ္ဇဉ်တို့ယောတလရဏဖတ်တာဝရဏခေါ်တဲ့အကျိုးတရားတွေထင်ရှားဖြစ်ကုန်ပိဿုပံမှာပြုစုပြောထောင်နေတဲ့ဝိဇ္ဇာတနာဥပါဒံသင်္ခါရကံဒီကြောင့်နောက်အနာကခန္ဓာငါးပါးထဲမှာအကျုံးဝင်နေတဲ့အနာကခန္ဓာငါးပါးတို့ရဲ့ဒိဋ္ဌိတွေသာဖြစ်တဲ့ဝိညာဉ်နဲ့ရုပ်သက်တဲ့နဖတ်တော့ဝိညာဉ်တွေထင်ရှားဖြစ်ပုံကိုလှမ်းပြီးရှုနိုင်ပါမှပိဿယပရိကဉာဏ်ကလည်းရပါနမရူပပရိစ္ဆေဒဉာဏ်ကလည်းရပါအဲ့ဒီနမရူပပရိစ္ဆေဒဉာဏ်နဲ့ပိဿယပရိကဉာဏ်နဲ့ပါပြည့်စုံပြီးတဲ့ပုဂ္ဂိုလ်မှဉာဏ်တပရိညာသက်ခံဆိုင်ခဲ့သောတာဒါဟံနားလည်လည်အောင်လည်းလည်းပြလိုက်တာပဲဒါပေမဲ့အဲ့ဒီနမရူပပရိစ္ဆေဒဉာဏ်အယသိသိထားတဲ့ယုံနာပြည့်ပြပရိကဉာဏ်အယသိသိထားတဲ့ကျောင်းကျိုးဆက်ပြိစ္ဆာသဘောပါသဘောတရားအဲ့ဒီတရားတွေကိုလက္ခဏာရတ္တပိစုပ္ပံပရထဏဤအဖြစ်တဖန်ပြန်ပြီးသိချင်အောင်မယ်သိသိရအောင်မယ်နော်အဲ့ဒီအခါကျမှဉာဏ်တပရိညာသက်ဆိုင်ဆိုင်ဆိုင်ပြီးတဲ့အချိန်ကကျတော့မှဒီယောက်ဒီနာဒီကြောင့်တည်းဒီအကျိုးများတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာတွေသုံးတန်တင်ပြီးတွင်ဉ္ဇီဝိပဿနာရှုလိုက်တဲ့အချိန်ခါမှာဝိပဿနာဉာဏ်လေးကတစ်ချိန်ချင်းရင့်ကျက်လိုက်ရင်အတိတ်ကပိဿုကံကာလသုံးပါးဣဇ္ဇဒပိဋ္ဌသန္တနှစ်ပါးအတွင်တည်ရှိနေတဲ့ခန္ဓာငါးပါးယုံနာတရားတွေကိုဆက်လက်ပြီးတော့ဝိပဿနာဉာဏ်နဲ့ကြည့်ချင်ရတယ်။ကြည့်ချင်လိုက်လို့ခဏပိဿုကံဆိုင်အောင်သိပြီဆိုရင်တော့သမ္မတနာဉာဏ်ကျော်လို့ဥရိယပြဉာဏ်ရောက်။အဲဒီဥရိယပြဉာဏ်ဘာလဲ။အကျဉ်းရှုပါနေအကျဉ်းရှုပါနေဆိုတဲ့ဒီနိစ္စနတ္တရဲ့ဖြစ်ဥရိယဗျာဉာဏ်ကိုရအောင်ကြိုးစားလိုက်တဲ့အချိန်ခါကျတော့မှအဲဒီသမ္မတဉာဏ်နဲ့ဥရိယဗျာဉာဏ်ဘုရားဉာဏ်နှစ်ပါးကိုယုံနာကြောင့်ကြောင့်သင်္ခါရတရားတို့ရဲ့အနိစ္စဒုက္ခအနတ္တအခြင်းအရာကိုသုသံသင်္ခင်ဆုံးဖြတ်ချက်ချနိုင်တဲ့စွမ်းအားရှိတဲ့ဉာဏ်တွေဖြစ်လို့သူတို့ကိုဒိဋ္ဌိပရိညာလို့ခေါ်ရနော်သုသံသင်္ခင်ဆုံးဖြတ်ချက်ချပြီးတော့ယုံနာဓမ္မသင်္ခါရတရားတို့ရဲ့အနိစ္စဒုက္ခအနတ္တအခြင်းအရာကိုသိလဲပိုင်းခြားပြီးသိတဲ့ဉာဏ်တွေဖြစ်တယ်ဒါကြောင့်သူတို့ကဒိဋ္ဌိပရိညာဝါဟနာပရိညာဆိုတာကတော့ဒီယုံနာကြောင်းကြောင်းသင်္ခါရတရားလို့သင်္ခါရတရားတို့ရဲ့အပြည့်အစုံကိုသိနေတဲ့သင်္ခါညာမှာစပြီးအထပံဝိပဿနာဉာဏ်ဒီကိုဘာဟနာပရိညာလို့ခေါ်ပါတယ်။ဒါကဝိပဿနာပိုင်းနော်။လောကီပရိညာပိုင်းပဲ။အဲဒီလောကီပရိညာသုံးပါးဖြင့်လည်းယုံနာဓမ္မသင်္ခါရတရားအလုံးကိုပိုင်းခြားမသိခင်ဒုက္ခဘယ်လိုမှမကုန်ဘူးတစ်ချက်။လောကုတ္တရပရိညာကတော့လောကုတ္တရမဉ္ဇဉ်ကနိဗ္ဗာန်ကိုအာရုံယူလိုက်တဲ့အချိန်အခါမှာအာသင်္ကတတအငိဋ္ဌနိဗ္ဗာန်ရဲ့အာရမဏပစ္စယတတိနဲ့ကျေစုပြုတ်ဖို့အရှင်အဝါကိုဆက်ခံရသည့်အတွက်သုံးမတရားကဆံရဆံရကိတာတွေကိုအကျုံးမဲ့ပက်တတ်တယ်။ပစ္စာလေးပါးကိုမတိအောင်ဖုံးထားတဲ့မောဟတရားကိုလည်းပက်တတ်လိုက်တယ်။ပက်တတ်လိုက်တဲ့အတွက်ဒုအရိယမတရားသည့်အာရမဏပရိဝေဒသဘောအဖြစ်အတင်ကတတ်တဲ့အနိစ္စနိဗ္ဗာန်ကိုထွန်းဖောက်သည်အန္တမောဟပရိဝေဒအဖြင့်သစ္စာလေးပါးသိခြင်းကိစ္စလည်းပြီးသွားတယ်။ဘာဖြစ်လို့လဲ။သစ္စာလေးပါးကိုမသိအောင်ဖုံးထားတဲ့မောဟကိုဒီအရိယာမတရားကပယ်ရှားပြီးဖြစ်နေလို့။ဒါကြောင့်အရိယာမတရားဒီသစ္စာလေးပါးကို ဖင်ပေါက်တည်ခြင်းကိစ္စကိုတဘာတိဆောင်ရွက်သွားတဲ့အတွက်ကိစ္စအနေနဲ့ရွတ်ဆောင်သွားတာနော်ရွတ်ဆောင်သွားတဲ့အတွက်သူဒုက္ခသစ္စာနဲ့ဒုက္ခသစ္စာကိုလည်းပိုင်းခြားပြီးပြန်ကြည့်ရင်ဒီအရိယာတရားကောင်းဒီတစ်ချိန်မှပြန်ရှုရှုလို့မရဘူးလားညဒါကြောင့်ကိစ္စနေပြီးအပြင်သူဟာညာတပရိညာသက်ခံနဲ့ဆိုင်သွားတယ်ယုံနဲ့ဓမ္မသင်္ခါရတရားတွေအနိစ္စဒုက္ခအနတ္တအခြင်းအရာကိုမသိအောင်ဖုံးထားတဲ့မောဟကိုဒီအိယာမေတ္တရကပြချလိုက်။ပြချလိုက်တဲ့အတွက်ကြောင့်အနိစ္စဒုက္ခအနတ္တလို့သုံးသပ်ခြင်းချင်းဆုံးဖြတ်ချက်ချနိုင်ပြီးတော့မှအနိစ္စဒုက္ခအနတ္တဘဝကိုပိုင်းခြားသိတဲ့ဒီနပရိညာနဲ့သူအမိမရနိုင်ဘူးလား။ရတယ်။ဒါကပယ်နဲ့ပယ်နဲ့တဲ့ခိတာဒီကသူကတရင်ကအနေနဲ့ပယ်တာလည်းမဟုတ်ဘူးဝိက္ခမနအနေနဲ့ခတ်ချက်ချင်းခွာထားတာလည်းမဟုတ်ဘူး။သဘောစီတာအပြင်အကျိုးမဲ့ပယ်တယ်ပဲနဲ့ပဲနဲ့တဲ့ဒီသာတွေကိုလည်းအကျွတ်မဲ့ပဲတယ်သိတဲ့သိတဲ့ကျအတ္တကနတအနိစ္စနိဗ္ဗာန်ကိုလည်းအာယုံမျက်မှောက်တက်ရဲ့အခင်သိနေတယ်ဒါကြောင့်သူဟာပဟနာပရိညာနဲ့အမြင်ရတယ်အဲဒီတော့လောကီပရိညာပညာက3ပါးလောကုတ္တရာပရိညာပညာက3ပါးအဲဒီပရိညာပညာ3မျိုးဖြင့်ယုံနာဓမ္မသင်္ခါရတရားတို့ခေါ်ဆိုအပ်တဲ့ခန္ဓာ၅ပါးတို့ကိုဘိုင်းဆံမသိဖြစ်ရင်ဒုက္ခဘယ်လိုမှမကုန်ဘူးသိမှသာလျှင်ဒုက္ခကုန်မယ်လို့ဒီလိုဘုရားကအတိအကျဟောထားတယ်။အဲ့ဒီဘုရားဟောဒေသနာတော်ကိုဥသိရပန်းဒီဘုရားဟောဒေသနာတော်ကိုဥသိရပန်းခြင်းနိုင်တဲ့အစွမ်းအားရှိခဲ့မယ်ဆိုရင်တော့နော်ဘုနကခန္ဓာအိမ်မှာဆုံးကုန်ပြီးစုပတ်တုံးတာလိုက်လို့ဆုကြပါလို့ဘယ်နည်းနဲ့ပဲဖြစ်ဖြစ်ပေါ့နော်သမားကြီးကောင်းလာရင်လည်းဒီအတိတ်ကစေဖို့ထားတဲ့ပါရမီအရှင်ဝါရှိနေတဲ့ယောဂီတော်ကောင်းများအခုပဲနည်းနဲ့ပဲရှိစုပါကလအမုံကြီးတွေတော့တွေ့ကျင်တွေ့တတ်ပါတယ်။အဲဒီကလအမုံကြီးတွေရဲ့ပေါ်မှုပြောက်မှုကိုကြည့်ပြီးတော့ရှုလိုက်လို့နောက်ဆုံးကလအမုံကြီးပြောက်သွားပြီးတော့အကြည်ပြင်းတတ်တဲ့ဉာဏ်ရဲ့ဒီအကြည်ပြင်းမှာဘောင်းနာစိတ်ကမြောဆွာကပ်ပြီးပြင်းနေခဲ့ရင်လည်းဒါယုတ်ရားတွေချုပ်သွားပြီ။စိတ်ကလေးဆွတ်ချလိုက်တဲ့အခါမှာဘုံလေးကျသွားတော့ဘာမှမသိတော့အဲဒီမမမသိတာကိုလည်းဉာဏ်နဲ့ချုပ်ပြီးတတ်ကြယုံနာတို့ရဲ့ဂျုံကြီးဟာနိဗ္ဗာန်ကိုမျက်မှောက်ပြုနေပြီလို့ပြောနေတဲ့စကားတွေကိုလက်ခံနိုင်ဖို့ရအမှန်တန်ခက်ခဲသွားမယ်။ဒါဖြစ်လို့လဲဆရာဟောကတစ်ဖက်ရှိတယ်နော်။အဲဒါအဲ့ဒီနှစ်ခုတော့ရင်းချင်ရတော့မယ်။သို့တော့ဒီနေရာမှာအဲ့ဒီရုပ်ထုတ်တဲ့ပုဂ္ဂိုလ်ကိုဦးစင်းကတော့နည်းနည်းလေးအကြမ်းများနဲ့ထပ်ပြီးပြေးကျင်ပါလေ။အဲ့ဒီရုပ်တွေမချုပ်ဘူး။ပြန်ပြီးတော့တွေ့ကျင်နေတဲ့အဲ့ဒီအကြီးကြီးမှာအာဂတမြင်အောင်ပြန်ဆိုင်ပါလို့ပြောလိုက်ရင်မဖြစ်မယ်။အမုံလေးပြန်တွေ့မှာတော့နော်အာဂါနကိုလည်းထိုးပြီးလေးအောင်ကြီးနဲ့သာထိုးဆက်လိုက်အမုံလေးပြန်တွေ့တယ်အဲ့ဒီအမုံလေးကိုတက်ခွဲတက်ခွဲပြီးတော့ရုပ်ပရမနည်းနည်းကူးပြီးဆိုရင်အဲ့ဒီရုပ်ပရမကအတန်းကြီးအဖြူခံတယ်ညာနဲ့ကြိတ်ချလို့ရတယ်ဘာဖြစ်လို့လဲပရမကထင်ရှားရှိနေတဲ့သဘောကပညာဆိုတာကတကယ်ထင်ရှားရှိတဲ့တရားမဟုတ်ဘူးတကယ်ထင်ရှားရှိတဲ့တရားမဟုတ်တဲ့အတွက်သူတို့ဟာညာနဲ့ဝိပဿနာညာနဲ့ကြိတ်ချင်အကြိတ်ချင်သိပြီးတော့ကြာကြာမခံဘူးအဲ့တော့ဒီနေရာမှာဒီယုတ်ရကလေးတွေကိုဘယ်လိုဓာတ်ခွဲမလဲလို့မေးရင်တော့ခဏကဘောရာပြောက်တာကိုလုံးလုံးမကြည့်ပဲပေါ့ဘောရာပြောက်တာကိုလုံးလုံးမကြည့်ပဲနဲ့လုံးလုံးနှလုံးမသွင်းမဲ့ဓာတ်ကိုသာတစ်ဖက်ကနှလုံးသွင်းရတယ်နှလုံးသွင်းလို့မှဒီတမုံတမုံမှဓာတ်လေးပါသဘောမပေါက်ဖြစ်နေခဲ့ရင်တော့ဒီကလုံးရှိနေကြအတိုင်းခြုံပြီးတော့မာတဲ့သဘောရှိလိုက်ကလတ်တခုမှမာရသဘောစုတယ်စုလိုက်တဲ့ချက်ချင်းတော့ပြောက်သွားတယ်ပြောက်သွားပြီစီနောက်တစ်ပုံထပ်ပြောင်းပြီးစုနော်ဒီကလုံးမှမာရစုလိုက်ကလတ်တခုမှမာရစုလိုက်ဆက်ဆက်တက်တာစုလိုက်နောက်တော့ကလတ်တခုမှမာရသဘောသွားသဘောပေါက်မာရသဘောပေါက်ပြီဆိုလို့ရှိရင်ဒီကလုံးမှကျန်းတာစုလိုက်ကလတ်တခုမှကျန်းတာစုလိုက်နှစ်ခုတိုးစုနှစ်ခုသဘောပေါက်ရင်သုံးခုအဲ့ဒီနည်းအားဖြင့်ကလတ်တခုတစ်ခုမှမာကျန်လေးပြောတော့ပေါ့ယောစီဖွဲ့စီဘူးအေးထောက်တွန်းဆိုတဲ့ဒီသဘော၁၂ခုပြအောင်စိုက်ပြီးတော့စိုက်လိုက်လို့အောင်မြင်မှုရပြီဆိုရင်တော့အဲ့ဒီကလတ်တိုင်းမှာဓာတ်လေးပါစိုက်ပြီးတော့ကလတ်တိုင်းမှာဓာတ်လေးပါစိုက်လို့အောင်မြင်ပြီဆိုလို့ရှိရင်တော့ကလတ်တွေကိုခွဲရမ်းချလိုက်တဲ့အချိန်ခါမှာကြီးတဲ့ကလတ်နဲ့မကြီးတဲ့ကလတ်နှစ်မျိုးရှိလိမ့်မယ်ကြီးတဲ့ကလတ်တွေကိုဘုရားရှင်ကပတ္တန္တဆိုတဲ့အမည်နဲ့ဟောထားပါတယ်နော်ပန္နန္တယုတ်အကြည်ယုတ်ဘယ်နှမျိုးရှိလဲ၅မျိုးသက္ခုပတ္တာမျက်စိအကြည်သောတပတ္တာနာအကြည်ဃာဏပတ္တာနာအကြည်ဇေဝပတ္တာလျာအကြည်ကာယပတ္တာကိုယ်အကြည်ဆိုပြီးအကြည်တက်၅ခုဖျားဟောထား အဲ့ဒီအကြည်ဓာတ်ငါးခုထဲမှာကာယမန္တရကိုအကြည်ကတော့ဒီကုလုံးအနံပြတ်ရှိတဲ့ရုပ်ဒီကုလုံးအနံပြတ်ရှိတဲ့ရုပ်ဒီဘုရားအဘိဓမ္မာနေမှာ၃မျိုးရှိတယ်ကာယအကြည်ဓာတ်ကဘာဝရုပ်ကဇီဝိဓာတ်နော်ဒါကဒီကုလုံးအနံပြတ်ရှိတယ်ထူးခြားတဲ့ရုပ်တော့ပြောရပါနော်ဉာဏ်နဲ့ရုပ်တွေကတော့ထိုက်ကြည့်လို့ဒီကုလုံးမှာရှိပါတယ်တော့အထက်ကလန်ရုပ်ကတော့ဘဒဝိယဘတိသောဘာယဝနကန္တရတဩဇာခေါ်တဲ့ဒီရှင်မျိုးကတော့မရှိတဲ့နေရာမရှိပါဘူးဒါထူတာကိုရွေးထုတ်ပြောတာနော်အဲဒီတော့ဒီယုတ်ကလတ်ရှင်ကိုဓာတ်ခွဲတဲ့အပိုင်းမှာကြီးတဲ့ကလတ်မှာဓာလေးပါမကြီးတဲ့ကလတ်မှာဓာလေးပါစိုက်လို့ရပြီဆိုလို့ရှိရင်တော့အဲ့ဒီမျက်စိနာနာခရကိုနှလုံးဆောက်ဆန္ဒလှည့်ပြီးတော့ရှူရတော့ရှူလိုက်တဲ့အချိန်ခါမှာမျက်စိမှာယုတ်ကဘယ်လောက်ရှိသလဲဒါတိတိကျကျသိဖို့မလိုဘူးလားဒီမှာတည်းဦးဇနဗုဒ္ဓအဘိဓမ္မာကအမတန်တိကျပါတယ်။ရှင်းပြပြီးထားတဲ့ဒေသနာလည်းမဟုတ်ပါဘူး။ရှုပ်ကကလည်းအမတန်တိကျတယ်။ဒါတော့ဝိသရိမေအထက်ကထာဒုတိယတဲ့သံမြေနာ259စာဘရေ934မှာကမ္မဇံဆိုတဲ့ပုံနဲ့ပတ်သက်ပြီးတော့ဖွင့်ဆိုထားပါတယ်။ဒီကမ္မဇံပုဒ်ကတော့မမတ္တရဉာဏ်ပိုင်းမှာရူပတတ္တကအရှင်ကြီးဆိုတဲ့အရှင်ကြီးတစ်ခုရှိတယ်။အဲဒီရူပတတ္တကရှင်ကြီးတဲ့မှာအကျုံးဝင်နေတဲ့ကမ္မဇ္ဇရှုပါဏိစနစ်ကိုသင်္ခရာဇီရောကသတ်မှတ်ပေးနေတယ်။အဲဒီရှုပါဏိစနစ်မှာမျက်စိမှာရုပ်ဘလောက်ရှိတယ်ဆိုတာကိုသူကရေတွက်ပြထားပါတယ်။သက္ခုဒွါရသမိဟိသက္ခုကာယဘာဝတတ္တကဝတိနာဒိဋ္ဌကမ္မဇ္ဇရူပါဏိဥပဓမ္မကဏိပါဏတေသဥဒ္ဓစေတ္တဟာရသမုဋ္ဌာနာနိသလူဝေတ္တိတိသလူပဏ္ဏတဟွန်တိသက္ကုဒ္ဝရကိုလှမ်းဆက်ကြည့်ပါသက္ကုဒ္ဝရမှာဆိုလို့ရှိရင်သက္ကုဓာတကကလကာယဓာတကကလဘာဝဓာတကကလဆိုပြီးတော့ကမ္မဇ္ဇကလအမျိုးအစား3မျိုးယုတ်ကမ္မဇ္ဇယုတ်အမျိုးအစား30ရှိမယ်သက္ကုဓာတကကလဆိုတာကဘာပြောတာလဲသက္ကုကသက္ကုအတိတဒါတာက30ကကမြောက်ခေါ်တော့ဗောမြောက်ရှိတယ်10ခုမြောက်ရှိတယ်10ခုအတ္တိဓာတ်လေ10ခုမြောက်ရှိတဲ့ကလပကကလအုပ်စုယုတ်တရားအုပ်စုပဲဒီတော့ဒီ10ခုအတ္တိဓာတ်လေ10ခုမြောက်ရှိနေတဲ့ယုတ်တရားအစုလေးကို10ခုဓာတ်ကကလလို့ခေါ်တော့ဒီ10ခုဓာတ်ကကလက10ခုအတ္တိဓာတ်ကဘယ်လိုနေကြလဲလို့မေးတော့ဟောလက္ခဏာရတ္တအပိုင်းမှာလက္ခဏာရတ္တမစ္ဆုဂရဗရထံမိမရူပပိခန္ဓာရဟဘုဒ္ဓပဏ္ဍာလက္ခဏံသက္ခုဒီလိုဖွင့်ထားတယ်ရူပယုံရှိရှိရိုက်ခါခြင်းကထိုက်တဲ့ဓာတိလေးပါးသို့ကိုကြည်လင်စေတဲ့သဘောဒါကသက္ခုဒီအကြည်ဓာတ်တစ်ခုကိုဖမ်းပြီးဆက်လိုက်ဆက်မျက်စိမှာပေါ့နော်မျက်စိမှာဓာတိလေးပါးဆက်လိုက်အလုံးအမှုဖြစ်တော့အကြည်မုံတစ်ခုကိုရွေးချယ်သည်တို့အကြည်မုံကိုသောအကြည်မုံနဲ့နိစ္စယကရတခုမှရှိတဲ့ယူပါယုံဝဏ္ဏတက်ကလေးကိုသံအာယုံယူကြည့်လိုက်ရင်သောဝဏ္ဏတက်ကဒီအကြည်တက်ကိုလာပြီးရိုက်လာမယ့်လားစဉ်းစားကြည့်မရိုက်ခတ်ဘူးဆိုရင်တော့အဲ့ဒါကသက်ကိုအကြည်မုံကိုကာယအကြည်ဖြစ်လို့အဲဒါကြောင့်ဒီဝဏ္ဏတက်ယူပါယုံကလာပြီးရိုက်ခတ်နေတယ်ဆိုလို့ရှိရင်တော့ဝဏ္ဏတက်ယူပါယုံရဲ့စိတ်စုရိုက်ခတ်ခြင်းကထိုက်တန်နေတဲ့ဒီအကြည်ဒီသက်ကိုအကြည်အဲ့ဒီသက်ကိုကြီးကဘာလဲလို့မေးတော့လေယုံပါယုံရှိရှိရိုက်ခါခြင်းကထိုက်တန်နေတဲ့တတိယဘာတို့ကိုကြည်လင်စေတဲ့သဘောဝါလေးသာဖြစ်တယ်။တတိယဖြစ်တော့တတိယဘာတို့ဤကြည်လင်နေတဲ့သဘောလေးပဲနော်။ဓာတ်ကိုလွတ်လို့ရမလား။မရဘူးမရဘူးနော်။ဓာတ်နဲ့ကျင်းပြီးတော့ဒီဇက်ကိုအကျင့်ကိုရှုဖို့ဘယ်လိုမှမလွယ်ဘူး။ကြီးနေတဲ့ဘာကြီးတဲ့ရေးကြီးတယ်။ကြီးနေတဲ့ဘာကြီးတဲ့မှန်ကြီးတယ်။ဟောရေးဆိုတဲ့ဝိသုဒ္ဓရာမှန်ဆိုတဲ့ဝိသုဒ္ဓရာရှိရ။ဟောကြီးတော့ကြီးတယ်ဘာမှမသိဘူးဆိုရင်တော့ဒါပုံကသိကြရအောင်နော်ကြီးတဲ့အထေဝုဒ္ဓတရတခုခုရှိရမယ်အဲဒီပုံစံနဲ့ဒီမှာတရကဘာရှိလဲဓာလေးပါးပဲဒီတော့ဓာလေးပါးတို့ရဲ့ကြီးလင်းနေတဲ့သွမ်းအားလေးသဘောပဲနော်ဒါပေမဲ့ဒီကြီးလင်းမှုဒီယူပါယုံရှိရှိရိုက်ခတ်ခြင်းကထိုက်အကြမ်းရဲ့ယူပါယုံရှိရှိရိုက်ခတ်ခြင်းကထိုက်တဲ့ကြီးနေတဲ့သဘောပေါ့ဘူးဆိုရင်တစ်ခါကအကြီးတစ်ခုရှိတယ်ဒီမျက်စိမှာဘာကြီးလဲဘုဒ္ဓဘာယုံလို့ခေါ်ဆိုအပ်တဲ့မထဝီတာဒီတော့ဝါယောဓာတ်တို့နာဗီဖြစ်ဖြစ်ရိုက်ခတ်မယ်အစီပဲဒီတော့ဒီအကျဉ်းနှစ်ခုကိုမျက်စိမှာခွဲတိုင်းခြံရအောင်ခွဲတိုင်းခြံတဲ့အချိန်မှာယောဂီသူတော်ကောင်းကဒီတဲ့ကလတ်တစ်ခုကိုဖမ်းပြီးမျက်စိမှာစိုက်ထားဒီတဲ့အမုံလေးကိုစိုက်ထားပြီးတော့တစ်ခါက နိစ္စကယုတ်ကလတခုရဲ့အယောင်ကိုသာအာယုံယူလိုက်လို့အယောင်ကဒီအကြည့်ကိုလည်းရိုက်ခတ်နေပြီဆိုရင်ဒီအကြည့်ကိုဆက်ကိုအကြည့်လို့သတ်မှတ်။တရိဇက်ကိုအကြည့်ပါတဲ့ကလအမှုန်ကိုဓာခွဲကြည့်ပထဝီအာဘောသီဇောဝါယောဝဏ္ဏကန္ဓရတ္တဩဇာသစဉ်အနယတာဩဇာနော်ယူမိတာဇက်ကိုအကြည့်ဇက်ကိုပတာရဆိုပြီးတော့ဆယ်ခုရှိလိမ့်မယ်။တဖက်ကတခါကြည်တဲ့အမုံလေးတစ်ခုကိုဖန်ဆိုင်တာတဖက်ကအဲ့ဒီကြည်တဲ့ကလပ်အနဲ့အနိကဆုံးကလပ်မှာရှိတဲ့ပထဝီနဲ့ဖြစ်စေသို့မဟုတ်ဒီဇောနဲ့ဖြစ်စေသို့မဟုတ်ဝါယောနဲ့ဖြစ်စေလှမ်းအာယုံယူကြည့်ထိုပထဝီကသို့မဟုတ်ထိုဒီဇောကသို့မဟုတ်ထိုဝါယောကဒီအကြည့်တက်ကိုလာပြီးရိုက်ခတ်နေရင်ထိုဖုဒ္ဓဗတ်ဓာတ်အမိရနေတဲ့ပထဝီသို့မဟုတ်ဒီဇောသို့မဟုတ်ဝါယောရဲ့ရိုက်ခတ်ခြင်းကရှေ့ရှုရိုက်ခတ်ခြင်းကထိုက်နေတဲ့ဒီအကြည့်လေးကိုကာယအကြည့်လို့ခေါ်တယ်။သူကာယအကြည့်ပါနေတဲ့ကာယအကြည့်ရင်ရွတ်ကြည့်လိုက်တော့ဆယ်ခုရှိနေလို့ကာယထတကကလ။ဒါကြောင့်ဒီဌာနမှာဒီအိဗေနှစ်ခုပုံတွဲပြီးတော့ယူပါယုံရှိရှိရိုက်ကခြင်းဟာထိုက်သောဇက်ခုအကြည့်ရင်ဇက်ခုမြောက်ရှိသောယောကလကိုဇက်ခုထတကကလလို့ခေါ်တယ်။ဒါသင်ပေးထားရ။ကာယထတကကလကြတော့ဘုဒ္ဓဘာယုံပထမဤသေးသောဝါယရှိရှိရိုက်ကခြင်းဟာထိုက်သောကာယအကြည့်ရင်ဇက်ခုမြောက်ရှိသောယောကလအဲ့ဒါကိုကာယထတကကလခေါ်တယ်။ဒီလိုနှစ်ခုအိဗေနဲ့သူကတွဲပြီးတော့လုပ်ငန်းလုပ်တတ်အောင်သင်ပေးထားနော်အဲ့ဒီသင်ပေးထားတဲ့စနစ်အတိုင်းမျက်စိမှာရှုရမှာဖြစ်ပါတယ်ဒီတော့မျက်စိမှာရှိနေတဲ့အကြည့်နှစ်ခုကိုတော့ခွဲရမ်းချတဲ့စနစ်ပဲကလတ်တစ်ခုတစ်ခုမှာပထဝီအာဘောတိသောဝါယောခေါ်တဲ့ deliver ရှုနေပြီဆိုလို့ရှိရင်တော့အဲ့ဒီ၆ဌာနစိုက်ပြီးတော့စိုက်လိုက်တဲ့အချိန်ခါမှာကြီးတဲ့ကလတ်မကြီးတဲ့ကလတ်နှစ်ခုမှာမျက်စိမှာလည်းခုနကကြီးတဲ့ကလတ်က2မျိုးရှိတော့2မျိုးလုံးနဲ့ဖွဲ့တတ်ပြီးကလတ်တိုင်းမှာလည်းဒါလေးပါစိုက်လို့ရပြီဆိုရင်တော့ဝဏ္ဏအယောင်အစင်းတို့ဒီဒါမြင်လို့သားပဲဂန္ဓာအနတ်ကိုရှုကြည့်အနတ်ရှုဖို့နည်းစနစ်ကတော့ဦးဇင်းတို့ရိုးရိုးပြောမနေအစအာဠိကမိကအာထုဇအပုဂ္ဂိုလ်များအဖို့အနတ်ခံနိုင်ရင်တော့ပြောမနေမသိမကွယ်ဖြစ်တတ်တယ်။ဘယ်ကွယ်တဲ့ပုဂ္ဂိုလ်လည်းရှိပါရဲ့နော်။မသိမကွယ်မြတ်အခြင်းအဖြစ်ဖြစ်နေခဲ့ရင်တော့နှာခေါင်းမှဒါလေးပါဖန်ဆက်လိုက်လို့နှာခေါင်းကကြည်နေတဲ့အမှုန်နဲ့ဟောဦးဇင်းတို့ဒီသင်္ခါမပေါ့နှလုံးကိုစိုက်လိုက်ရင်တော့နှလုံးကရိုးရိုးပြတလဲလဲတော့ပါနေတဲ့ဝိမနောကြီးကိုယောဂီကတွေ့နေပြီဖြစ်ပါတယ်။နှလုံးမှာလည်းအကြည်ကတော့2မျိုးရှိတယ်။2မျိုးကတော့အဲ့ဒီနာအကြည်လို့ခေါ်ဆိုအပ်တဲ့ဒီဝိမနောအကြည်ပဲ။သို့တော့အထက်တန်ကြီးအထက်ကရာဆရာတော်ကတော့ဒီနန္ဒရာအလုံးတော့ဘုအတိစိတ်အလုံးကြီးကြီးတယ်လို့ဒီလိုတော့သတ်မှတ်ချက်ပေးတယ်။အကုသိုလ်စိတ်တွေလည်းဘုံရဲ့အကျိုးဆက်ကြောင့်ကြီးပါတယ်ဆိုပြီးတော့ဒီလိုသတ်မှတ်ချက်ပေးတယ်။ဘုလတိကဆရာတော်ကတော့တပောင်းသဘာဝပဲသဘာဝဝါယံဆိုပြီးသူကဒီလိုတော့ဖွင့်ထားတယ်။ကြည်လင်နေတဲ့သဘောဟာတဲ့စိတ်တို့ရဲ့သဘာဝပဲ။ဒီလိုသူကတော့ဖွင့်ထားတယ်။ဒီတော့အထက်တန်ကြီးထေရဆရာတော်ရဲ့အယူကတော့ဒီဝိဘက်စိတ်တွေရှိတယ်။ဝိဘက်စိတ်တွေကတော့ဝိဘကကန္ဓရသူကဒီလိုသုံးထားတယ်။အတိတ်ကသူတို့ကိုဖြစ်စေတတ်တဲ့အကြောင်းလူသားတွေအတွက်အတွက်ပြီးခြင်းပေါ့နော်။အတိတ်ကလူသားတွေကိုဖြစ်စေတတ်တဲ့လူသားတွေတဏ္ဍာမတည်ရှိနေတဲ့ဝိဘေနန္ဒရာတွေကိုဖြစ်စေတတ်တဲ့အကြောင်းရင်းဖြစ်တဲ့တရားကယုံညာအဖြစ်တော့ကုသိုလ်တွေရှိကြတယ်နော်အထူးသဖြင့်တော့ဘဝင်ကိုညီဝထားပါတယ်ဘဝင်တော့ပရိသန္တိတို့ဖြစ်ပြီးတော့ပေါ့နော်အဲသူတို့ကဝိဘာကဗန္ဒရာအကြောင်းကနေဖြူစင်းတဲ့အတွက်အကျိုးတွေလည်းဖြစ်စင်းနေတယ်ကုသိုလ်တရားတွေကတော့သဘာဝဗန္ဒရာကုသိုလ်စိတ်တွေကပင်ကိုယ်သဘောအတိုင်းဖြူစင်းနေတယ်အကုသိုလ်စိတ်တွေကြတော့ဘဝင်ရဲ့ဘဝင်ကနိဗ္ဗာန်တာဘဝင်ရဲ့အကျိုးဆက်ကြောင့်ဖြူစင်ပါတယ်ဆိုပြီးသူကဒီလိုသုံးထားတယ်အဲ့ဒီအသုံးအနှုန်းကိုမူလဒီကဆရာတော်ကလည်းထောက်ခံပြီးတော့ဖွင့်ပါတယ်တိုးတိုးလည်းသိအားရဖို့မပေါ်လို့တနည်းတော့သူကထပ်ဖွင့်တာကသဘာဝဝရံဆိုပြီးသူကဒီလိုဖွင့်ထားတယ်ဖြူစင်တာဒီစိတ်အလုံးရဲ့သဘာဝပဲဒါကြောင့်စိတ်အလုံးမှာကြီးနေပါတယ်နော်အဲ့ဒီကြီးတာမှာဦးဇင်းတို့အတိတ်ကကံရဲ့အနုဘောအခြေအဝါကအကောင်းရင်အကောင်းဆိုလို့ဒီဘဝအကြည့်တက်ကလည်းပို့ပြီးတော့ပါတယ်။အားပြောင်းရင်တော့နည်းနည်းမြင့်တယ်။ဒီလောက်ပဲကွာတယ်။အဲဒီတော့ဒီမျိုးမျိုးပြတလဲလဲတောက်ပါနေတာဘဝအကြည့်လို့ခေါ်ဆိုအပ်တဲ့အကြည့်တော့ဘုံများအကြည့်တက်ကတက်ခု။အဲဒီနာအကြည့်တက်ရဲ့ပေါင်းခြင်းမှာဥဒ္ဒလောစလုံးအိအပြည့်ဟောလဲကာယတက်ကကလတ်ကြီးရှိနေပါတယ်။အဲဒီကာယတက်ကကလတ်ကတော့အမှုန်လေးအနည်းနဲ့ကြီးတဲ့အမှုန်ပဲ။အဲဒီအကြည့်နှမျိုးစလုံးမှာလည်းရှိပါတယ်နော်။ဒီတော့ယက်စီမှာဆိုလို့ရှိရင်တော့ဇက်ခုအကြည့်နဲ့ကာယအကြည့်အကြည့်နှစ်မျိုးရှိတယ်။အဲဒီကြည့်တယ်လို့ပဲနှာခေါင်းမှာလည်းကာယအကြည့်နဲ့ဂါဏအကြည့်ဆိုပြီးတော့အကြည့်တဲ့နှစ်မျိုးရှိတယ် ရှိနေတဲ့အချိန်ခါကျတော့ယောဂီသူတော်ကောင်းကဒီအနတ္တကုကိုရှိတော်မယ်ဆိုရင်ငကောင်းအတ္တိတ္တနဲ့ဘဝမနောအတ္တိတ္တကိုပူတဲ့ပြီးသိရတယ်။ဘာဖြစ်လဲဒီလိုသိနေရတယ်အကြောင်းပြတဲ့အရှိပါတယ်။ဒီအနတ္တိကာဏဝိညာဉ်ရဲ့တရားလဲမှန်တယ်။မနောဝိညာဉ်ရဲ့တရားလဲမှန်တယ်။ကာဏဝိညာဉ်ဆိုတာကတော့ကာဏအတ္တိတ္တကိုမှီတော်ပြီးဖြစ်ပေါ်သွားတဲ့အတ္တိစိတ်။အဲ့ဒီအတ္တိစိတ်ကိုကာဏဝိညာဉ်စိတ်လို့ခေါ်တယ်။အဲ့ဒီကာဏဝိညာဉ်စိတ်ကလည်းဒီအနတ်ကိုသိနိုင်တဲ့သွားအားဝိမနောကြီးကိုအစွဲပြုတ်ပြီးတော့နှလုံးရင်ဟရိယဟောတုကိုပြီးတော်ပြီးဖြစ်ပေါ်သွားတဲ့ခန္ဓာဒေါရဝိသိစိတ်စိတ်တွေနဲ့နောက်လိုက်မနောဒေါရဝိသိခေါ်တဲ့မနောဒေါရဝိသိစိတ်စိတ်တွေကိုမနောဒေါရဝိသိစတဲ့မနောဒေါရဝိသိနောက်လိုက်မနောဒေါရဝိသိစတဲ့ဒီလိုတက်ကမနောဒေါရဝိသိစတဲ့မနောဒေါရဝိသိတွေကိုမနောဝိညာဉ်တရားတွေလို့ခေါ်ပါတယ်သူမနောဝိညာဉ်တရားတွေနဲ့လည်းနှမ်းရှိရှိလို့ရတယ်ဝိပဿနာဉာဏ်ဤခန္ဓာယုံကိုအာယုံယူခဲ့ရင်တမနောဝိညာဉ်တရားတွေပဲနော်အနတ်ခန္ဓာယုံကိုနှမ်းရှိရှုလို့ရပါတယ်သို့သောသံဃာရှိတစ်ယောက်မှာတရားတွေကဝိပဿနာဘက်ကအလေးပြနေပြီးတော့ပကတိပတာရကောသာအခြေခံပြီးအသုံးပြုခဲ့တဲ့အလေးထားကအများနေတော့နှာခေါင်းနဲ့အနတ်ခန္ဓာနဲ့အလေးထားကပုံများတယ်ဒီနည်းအားဖြင့်နှာခေါင်းအတ္တိဓာတ်နဲ့အနတ်ကိုနှမ်းအာယုံယူတဲ့အလေးခြင်းကအများနေတော့သို့နှာခေါင်းအတ္တိဓာတ်နဲ့အာယုံယူတဲ့အလေးအကျင့်ကိုအကြောင်းပြုပြီးတော့အကူအညီယူပြီးတော့ဒီအနတ်ကိုရှုနေခြင်းဖြစ်ပါတယ်နော်နောက်ပိုင်းညာကညစ်ကြက်လည်းလို့ရှုရသွားရင်တော့နှာခေါင်းအတ္တိတ္တကဏဝိညာဉ်ရဲ့အကူအညီမရလေမနောဓာရိကဇောဝိသိစိတ်အစဉ်တက်တဲ့နဲ့သို့မဟုတ်ဝိပဿနာဇောဝိသိစိတ်အစဉ်တက်တဲ့နဲ့လည်းဒီအနတ်ကိုဆန်းရှုရှုလို့ရပါတယ်ဒါကအစအာထုဆပုဂ္ဂိုလ်အတွက်အနတ်ကခံလို့မရဖြစ်နေခြင်းပြောတာပါနော်ဒီတော့ကဏအတ္တိတ္တနဲ့ဝိမနောအတ္တိတ္တဘုရားသိသိပြီးတော့ဒီလိုရှုခြင်းနဲ့ဒီအနန္တခန္ဓာယုံကိုလှမ်းပြီးအာယုံယူကြည့်။မျက်စိကဖြစ်စေ၊နားကဖြစ်စေ၊နှာခေါင်းကဖြစ်စေ၊ထောက်ခန္ဓာလုံးပဲကကလတ်ကအနန္တကိုပဲဖြစ်စေနှာအာယုံယူကြည့်အာယုံလို့ရနော်။အဲဒီတော့ကလတ်တစ်ခုကိုတခွဲလိုက်လို့ပထမဤအဘောဒီသောဘာရောအစင်းအနန္တ၆မျိုးရပြီဆိုရင်တော့အရတာတစ်ခုတို့ချင်းကလတ်တိုင်းမှာဆိုခြင်းဆိုမယ်ငဏ်ငဏ်မယ်စက်ခြင်းစက်မယ်ခိုင်းခြင်းခိုင်းမယ်ဖန်ခြင်းဖန်မယ်စက်ခြင်းဖြင့်အရတာ၆မျိုးတစ်မျိုးမျိုးတော့ရှင်နေဓမ္မတာပဲနော်။အဲ့ဒီအရသာတမျိုးမျိုးကိုခံကြည့်။အရသာကိုရှုလို့မှသဘောမပေါက်ရင်တော့ဘာလုပ်မလဲ။ဒုလည်းဇင်ဝဝိညာဉ်တရားလည်းမှန်တယ်မနောဝိညာဉ်တရားလည်းမှန်နေတဲ့အတွက်ဇင်ဝဇင်ဝအတ္တိတ္တနဲ့ဝိမနောအတ္တိတ္တဘုဒ္ဓသိသိပြီးတော့လေယံမန္တလေးပါဆက်လိုက်အလုံးအမှုန်နေဖြစ်မယ်။အဲ့ဒီကဒီလည်းယုဂလအမှုန်နဲ့ယုဂလအမှုန်နေမှာရှိတဲ့ဒီနေတဲ့သဘောနဲ့ဒီဝိမနောအတ္တိနှစ်ခုဘုဒ္ဓသိသိပြီးတော့ရတ္တယုံကိုပြန်ပြီးအာယုံယူကြည့်လိုက်ခြင်းဒီရတ္တတက်ကလေးပေါ်လာလိမ့်နော်အစဉ်အနံအရတာခုနှစ်ခုရပြီနော်ဓာလီပါပုံလိုက်တော့ခုနှစ်ခုရပြီဆိုနောက်တစ်ခုကတော့ဩဇာပဲဒီဩဇာဒီနည်းနည်းအကျိုးအဖြစ်တယ်ကလတ်အထဲမှာရှိတယ်ကလတ်ရဲ့အပြင်ဘက်မှာရှိတယ်သဘာဝတွေမဟုတ်ဘူးကကလတ်တစ်ခုအတွင်းရှိနေတဲ့ရုပ်ကိုယ်တန်ခွဲနေတယ်ဒီတော့ဒီကလတ်ထဲမှာတခွဲကြည့်လိုက်လို့ရှိရင်ဒီဩဇာလေးကဘယ်လိုနေနေလို့မေးတော့အစီလေးပဲအစီအစေးလေးဖြစ်ပါတယ်အဟာရဓာတ်ဗီတာမင်ဓာတ်လေးပဲဒီအဒီအသေးလေးကနေပြီးတော့နောက်ထပ်ကလအမုံလေးတွေထပ်ထပ်ပြီးဖြစ်တယ်။ဒီအခါမှာထွက်တယ်လို့မင်းတို့ဟောအာရဇဩဇာရဲ့အမိထောက်ပံ့ဖို့ကိုရတဲ့အခါမှာထွက်လာတာနော်။အဲ့ဒီအဒီအသေးဩဇာလေးကိုမြင်အောင်ကြည့်ရတယ်။သို့သော်ထပ်ထပ်ထွက်လာတဲ့အမုံလေးတွေဒီဩဇာမဟုတ်ဘူး။အမုံလေးတွေထွက်ပေါ်လာအောင်ပြုလုပ်ပေးနေတဲ့အကြောင်းရင်းလို့ပြောနိုင်တယ်နော်။အဲအကြောင်းရင်းဖြစ်တဲ့အဒီဩဇာလေးကလားဩဇာပဲ။အဒီအနည်းကလေးပဲနော်။ပေါ်လိုက်တော့သဘောတရားကနှစ်ခုဖြစ်သွားပြီ။ရှိခုပထဝီအာဘောဒီဇောဝါယောဝဏ္ဏကန္တရတဩဇာသဘောတရားရှိခုရတယ်။ကလတ်တစ်ခုမှရှိခုတခွဲ့နိုင်ပြီဆိုလို့ရှိရင်တော့နောက်တစ်ခုကြီးတဲ့ကလတ်တစ်ခုပဲယူတော့ဘာဖြစ်လို့လဲ။ကြီးတဲ့ကလတ်တိုင်းမှာတော့ဇီဝိတကအမြဲတမ်းပါတယ်။မကြီးတဲ့ကလတ်ကဇီဝိတပါရလည်းရှိတယ်မပါလည်းရှိအနှစ်မျိုးဖြစ်နေတယ်။ဒါကြောင့်ကြီးတဲ့ကလတ်တစ်ခုကိုယူပါ။အဲဒီတော့မျက်စိကကြီးတဲ့ကလတ်တစ်ခုကိုယူပြီးတော့ထိုကြီးတဲ့ကလတ်မဆက်ခုအကြီးပါတဲ့ကလတ်ပဲဆိုကြတယ်နော်။ဒီတော့ဒီအကြည့်လေးကိုစိုက်ကြလို့အကြည့်လေးကိုအကြောင်းလေးကလည်းငဲခိုင်းတော့ဒီအကြည့်ဟာဇက်ကိုအကြည့်ဆိုတော့နားလည်ပြီအဲဒီတော့ကြီးနေတဲ့သဘောလေးနဲ့ပေါင်းလိုက်မယ်ဆိုလို့ချင်းယောဂီသူတော်ကောင်းကခုနကဩဇာအတ္တိယောဂအဖြစ်ခုကြီးနေတဲ့သဘောလေးတစ်ခုနဲ့ပေါင်းလိုက်တော့ကိုယ့်ခုတန်တွေ့ပြီးသားပဲကျန်နေတာကတင်ချာနည်းနဲ့ပြောရင်တော့ဇီဝိတပဲဘာဖြစ်လို့လဲကြီးတဲ့ကလတ်မှာသဘောတရား10ခုတဲ့ပိုတာမရှိဘူးဒါကြောင့်ဒီဇီဝိတကိုသဘောပေါက်ရေးအတွက်အဲ့ဒီကိုမျိုးကိုထပ်ထပ်ထပ်ထပ်သိသိလိုက်ရင်ဒီဇီဝိတကသဘောပေါက်လာတတ်တယ်။သဘောမပေါက်ရင်တော့အဲ့ကြီးနေတဲ့ကလအမှုန်ထဲမှာပဲတည်တည်ချာချာ လေယောင်ကြီးသွားအားနဲ့ဒီကြံကြည့်ပါလေယောင်ကြီးကမိန်လေးတော့ပြန်သမားတိထောင်းပါနော်အာနာပါနနဲ့ပဲပြန်သမားတိထောင်းပါသမားတိလေယောင်ကြီးသွားရင်ကတိတ်အားကောင်းလာတဲ့အခါဒီကလအမုံထဲမှာဒီလေယောင်ကြီးသွားရင်ထိုးချက်ပြီးကြည့်ကလအမုံထဲမှာအသက်ရှင်နေတဲ့သဘာဝလေးတစ်ခုတွေ့လို့လှုပ်ရှားနေလှုပ်ရှားပြီးတော့သူကအသက်ရှင်နေတဲ့သွားအားလေးတစ်ခုတို့တော့ဒီလှုပ်ရှားမှုတွေဘာလို့ထားလဲလို့မင်းရင်တော့သူကပြန်နေတဲ့ကလတူရုပ်တွေကိုပြန်ဆောင်ဆောင်ပေးနေတာဒီဘက်ကလတခုကရုပ်တွေဇီဝိတကဟိုဘက်ကလတခုမှရှိတဲ့ရုပ်တွေကိုသူဆောင်ဆောင်တာမျိုးမဟုတ်ဘူးကလတူရုပ်ကသာဆောင်ဆောင်တယ်ဘာဖြစ်လို့သူကဆောင်ဆောင်ရတယ်လို့မေးရင်တော့ဒီဇီဝိတဘာတဲ့ရုပ်ကလတီဒီကံစားရုပ်တွေအလုံးဖြစ်ကြထားတယ်အတိတ်ကကံကြောင့်ဖြစ်တယ်ဒီတော့ခုတရားနာနေတဲ့ပရိသတ်တွေကအသက်80ရှိပြီဆိုကြတယ်မိမိတို့ရဲ့ဒီဇီဝအဝင်ပါဖြစ်နေတဲ့ဒီရုပ်တွေနန်းတွေကိုဝိဘယုံနာတွေကိုဖြစ်ပေါ်စေတတ်တဲ့အကြောင်းရင်းဖြစ်တဲ့ကံကိုမိမိတို့ဘယ်တော့မှထူထောင်ခဲ့တယ်လို့မေးရင်တော့နေပေါင်း80ကျော်ဟိုဘက်ကထူထောင်ခဲ့တယ်ဆိုတော့နှစ်ခံရပါနော်။ဘာဖြစ်လို့လဲ။ဒီဘဝမျိုးစုံပြထားတဲ့ကံကြောင့်ဒီဘဝယုံနာခန္ဓာ၅ပါးဝိဘခန္ဓာ၅ပါးကရနေတာမဟုတ်ဘူး။အတိတ်ကမျိုးစုံပြထားခဲ့တဲ့ကံကြောင့်ရခဲ့တော့ကံဆိုတဲ့မိခင်နဲ့သာသမီဖြစ်တဲ့ကံစားရုပ်ရုပ်တရားတွေနဲ့တိတ်ပြီးတော့ဝေးကွာနေတယ်မိဘမရှိတဲ့ကလေးသူငယ်လေးတူဦးကိုဘေးကပုဂ္ဂိုလ်တယောက်ကအသက်ရှင်ရေးအတွက်ဝင်ပြီးတော့စောင့်ရှောက်ပေးရတယ်လို့ဒီကမ္ဘာကရုပ်ကလေးတွေကလည်းမိခင်ဖြစ်တဲ့ကံနဲ့ဝေးကွာနေတဲ့အတွက်ဒီဇီဝိတာကနေပြီးတော့ဖြစ်ပေါ်တဲ့အခြင်းအရာတွေမပြတ်ခင်အတွင်းစောင့်ရှောက်ပေးတယ်ဘုရားကဘေးကလူကနေဒီကလေးကိုစောင့်ရှောက်ပေးတယ်ဆိုတာကလည်းဘယ်ခြင်းကစောင့်ရှောက်ပေးတယ်သူဖြစ်လာပြီးတော့မသေးခင်အတွင်းဆက်ဆော့ပေးတာကသေတော့ပြီးဆက်ဆော့လို့ရသေးလားမရတော့ဘူးခုဒီနေ့ဒီတိုင်းပဲဒီမှာလဲဓမ္မစရုပ်တွေဖြစ်လာပြီးတဲ့နောက်မပြတ်ခင်အတွင်းလေးသူကဆက်ဆော့ပေးတာပြတ်သွားပြီးတော့သူ့တောင်ကိုကုန်သွားတာသူလည်းရောပြတ်သွားတယ်နော်အဲ့ဒီဆက်ဆော့နေတဲ့သဘောလေးနဲ့အသက်ရှင်နေတဲ့သဘောလေးကိုဒီကလတ်ထဲမှာမြင်အောင်ကြည့်ရကြည့်လိုက်လို့သဘောပေါက်ပြီဆိုရင်တော့ဒါကလတ်တစ်ခုမှသဘောတရား၁၀ခုရသွားပြီပြီးတော့ယေရှုမှာဆိုကြပါပြီနော်ဘုရားကပြောခဲ့တဲ့အတိုင်းသက်ကိုတဏ္ဍာကလည်းကြီးနေတဲ့ကလပ်ကလေးအမုံလေးတစ်ခုဝိနကကလပ်အမုံနဲ့ဖန်ဆက်လိုက်လို့ချင်းကလပ်အမုံမှရှိတဲ့အကြောင်းကဒီအကြည့်ကိုလာပြီးရိုက်ထနေပြီဆိုရင်ပေါ့ဒါဟာသက်ကိုတဏ္ဍာကလည်းတစ်ခွဲတော့သဘောတရား၁၀ခုဝိနကကြီးနေတဲ့ကြီးနေတဲ့ကလပ်ဝိနကကလပ်ကကြီးနေခြင်းမကြီးခြင်းနဲ့မာရယ်သဘောတစ်ခုဖန်ဆက်လိုက်တော့ဘုဒီဆိုတော့ဘုဝါရောပေါ့တစ်ခုခုဖန်ဆက်လိုက်လို့သောပရမီတေဇောဝါယတတခုကဒီအကြည့်တက်ကိုနာပြီးရိုက်ခတ်နေပြီဆိုရင်ဘုဒ္ဓဘာယုံရိုက်ခတ်ခြင်းကခံနေခံရတဲ့ဒီအကြည့်ကခាយအကြည့်တာယအကြည့်ပါတဲ့ကလကခាយတတကကလဓာခွင့်ရင်သဘောတရား၁၀ခုနောက်တစ်ခုရှိခဲ့ခက်တာကဘာလဲဆိုတော့ဘာဝရုပ်ပဲဘုဒ္ဓအမိမမလာနေတဲ့ဘာဝရုပ်က၆ဌာနလုံးမှရှိတယ်မျက်စိနာနာခရကိုယ်စလုံး၆ဌာနလုံးမှရှိတယ်အဲ့ဒါမျက်စိမှလည်းဘာဝရုပ်ကရှိတယ်နော်ဒီလိုဒီဘဝရုပ်ကိုဘယ်လိုရှုမလဲလို့မေးရင်တော့ခန္ဓာကမကြည့်တဲ့ကလတ်တခုမျက်စိမှာရွေးချယ်လိုက်ရွေးချယ်ပြီးတော့ဓာတ်ခွဲကြည့်ပထဝီကနေဩဇာအထိသဘောတရား၈ခုပဲတွေ့တယ်ဆိုရင်တော့လွတ်လိုက်နောက်တစ်ခုဆက်ကြည့်ကြည့်လိုက်တဲ့အခါဒီမကြည့်ပုံနဲ့မှထပ်ထပ်တစ်ခါကြည့်လိုက်တော့ဇီဝိတကိုလိုက်ရှာလိုက်တော့သဘောပေါက်ပြီဆိုရင်တော့အဲဇီဝိတရှိတဲ့ကလတ်တခုကိုနည်းနည်းရွေးချယ်လိုက်ရွေးချယ်ပြီးဇီဝိတပါနေတဲ့ဒီကလတ်ထဲမှာဘဝရုပ်ရှိမရှိဆန်းစစ်ကြည့်တချို့ဘဝရုပ်ရှိတယ်တချို့မရှိဘူးဘာဖြစ်လို့လဲဇီဝိတနမကကလဇီဝိတနဲ့ဂုတ်ကုမျိုးရှိတဲ့ကလတိကြတော့ဘာဝရုပ်မပါတော့ဘူးဇီဝိတအတိဂုတ်ကုပဲရှိတယ်။ဘာဝတဏ္ဍာကကလကြတော့ဇီဝိတလည်းပါတယ်ဘာဝရုပ်လည်းပါတယ်ဆယ်ခုအတိရှိတတ်တယ်။ဒါကြောင့်အဲ့ဒီဇီဝိတကအတိမပါခဲ့ရင်ဘာဝရုပ်ကဘယ်လိုမှမရှိဘူး။ဒါတော့ဇီဝိတကိုမိမိကရှိတာပြီးဖြစ်တဲ့အတွက်မကြည့်တဲ့အမှုတွေထဲမှာဇီဝိတပါနေတဲ့ကလအမှုကိုလိုက်ပြီးရှားပွေရ။ရှားပွေလိုက်တဲ့အချိန်ကမှမကြည့်တဲ့ကလထဲမှာဇီဝိတကိုတွေ့ပြီးဆိုရင်တော့ဘဝရုပ်ကိုဆက်လုပ်ပြီးရှာဖွေကြည့်မတွေ့ကြရင်တော့ဒါဇီဝိတနုကကလပဲတွေ့ကြမယ်ဆိုရင်တော့အဲ့ဒီမှာဘဝတတ္တကကလလို့ဒီလိုသတ်မှတ်ရအဲ့ဒါဒီဘဝကဘယ်လိုနေလဲလို့မေးတော့ယောက်ျားဆိုယောက်ျားလို့ပြီးလောက်တဲ့ကျန်းတဲ့အမှားအတားလေးတစ်ခုအိမ်မှာတွေ့လိုက်အမျိုးသမီးဆိုလို့ရှိရင်လည်းအမျိုးသမီးနဲ့ပြီးလောက်တဲ့ပျော်ပျော်ဆုံးညံ့နေတဲ့အမှားအတားလေးတစ်ခုအဲ့ဒီမကြည့်တဲ့အဖုံထဲမှာတွေ့လိုက်နော်အဖုံလေးရဲ့ပြင်ဘက်မှာမရှိဘူးတို့တော့ဒီဘဝရုပ်ကိုယောဂီတော်များများကိုဥစဉ်သူတေသနာပြည့်ကြည့်တယ်။သူကတော့တော်ခမ်းမြန်းတူးညီနေတဲ့အပိုင်းတော့ရှိပါတယ်နော်။တခြားကြတော့ဒီ ယောယောနှိမ့်ညံ့နေတဲ့သဘောကစွန့်အင်ကိုထင်ထင်ရှားရှားကြီးတွေ့နေတယ်။အဲဒီယောယောနှိမ့်ညံ့တဲ့သဘောကစွန့်အင်နဲ့ရောရက်ပြီးတော့တချို့ကြတော့နည်းနည်းလေးဟိုအမျိုးသမီးလိုပြီးတော့တဲ့အမှန်အတန်းလေးတစ်ခုခုပဲပူတက်ပြီးတော့တွေ့နေတတ်တယ်။သို့သော်နှစ်ခုလုံးကတော့သူနည်းသူဟာနဲ့သူမှန်နေတယ်။တချို့ကတော့ဒီအမှန်တန်းလေးကိုသိတဲ့သဘောမပေါက်ဘူး။ပျော်ပျော်နှိမ့်ညံ့နေတဲ့သဘောပါလေးတစ်ခုကိုပဲတကယ်လို့သဘောပေါက်တယ်ဒီသဘာဝလေးကအငြင်းကြီးဖြစ်လားမဖြစ်ဘူးလားယောက်ျားကကိုယ်ရင်ဆန်းစင်ကြည့်ရဒီသဘာဝလေးကအငြင်းကြီးဖြစ်နေတာပဲလို့သဘောပေါက်ရင်တော့သဘာဝရဟန္တာလေးလုံလောက်တော့ဆိုတယ်သူလည်းအရှိပါဖြစ်နော်ပြီးတော့၆ဌာနလုံးမှာသူကရှိတယ်မျက်စိမှလည်းရှိတယ်နားလည်းရှိတယ်နှာခေါင်းလည်းရှိတယ်ကြားလည်းရှိတယ်ကိုယ်လည်းရှိတယ်နှလုံးလည်းရှိတယ်ဒါကြောင့်ဒီယောက်ျားကြောက်ဖွေးတဲ့အထက်မှာသူကအရှိပါဖြစ်တဲ့ယုတ်တခုဖြစ်နေတယ်အလုံးစုံသောယုတ်တရားတွေကိုအကြောင်းအဆင်းအဖြစ်၎င်းအကြောင်းတရားအဖြစ်၎င်းဟုတ်တယ်မှာဆိုမတိဆိုင်ရင်လည်းမဖွင့်လိမ့်ပါဘယ်လိုမှမဆိုင်ဘူးလို့မြတ်စွာဘုရားကမဟာဂောဘာလကအတုဒ္ဓမှာအတိအကျဟောထားပါတယ်နော်ဒါကြောင့်ဦးဇင်းတို့သာသနာတော်မှာမညာခွန်ညာနိဗ္ဗာန်ရည်တဲ့အောင်တို့တဲ့ဒီကကြီးပွားခြင်းကအလိုရှိနေတဲ့ယောဂီတို့ကောမှန်ရင်တော့ဒီယုတ်တရား28ပါးကိုတော့လက်ကြည့်ကြည့်ပါဦးဆိုတဲ့အပိုင်းမှာဟိုတနေ့ကပြောခဲ့တဲ့အတိုင်းပဲယောဂသူတွေကတော့ဒီယောဂဏ်သိသိတဲ့နမရူပပရိသေတညာဘိမ့်မှန်တယ်ယောဂဏ်ရှိပါမှာဖြစ်ပါတယ်ဝိပဿနာပိုင်းရောက်ရင်တော့ဒီယုတ်အတုတွေဒီအိဋ္ဌဒုက္ခအနတ္တလက္ခဏာရေးသုံးတန်တင်ပြီးရှုပ္ပါသုံးတန်ခြင်းကမထိုက်တန်တဲ့အတ္တမာတနယုတ်တွေဖြစ်တယ်။ဒါကြောင့်သူတို့ကိုဝိပဿနာပိုင်းရောက်ရင်တော့ဉာဏ်နဲ့ထားပြရမယ်။ယုတ်အစ်စ်တွေကိုတော့ပရမအာလက္ခဏာရေးသုံးတန်တင်ပြီးတော့ဝိပဿနာရှုရမယ်နော်။ဒါကြောင့်ဦးဇင်းတို့ဒီကိုမျက်စိမှာသက္ကုဋ္ဌတကကလကာယတတကကလဘဝတတကကလဆိုတဲ့ကလ၃မျိုးရောက်ပြီဆိုတဲ့ကမ္မဇ္ဇယုတ်။သူတို့ကညာဤအဖြစ်တော့ကမ္မဇ္ဇယုတ်လို့ပဲဉာဏ်အနေနဲ့လက်ခံထားပါ။ဒါဖြစ်လို့ဉာဏ်ကြီးပြောတယ်ဘယ်ကံကြောင့်ဆိုတာကမိမိကကိုယ်နဲ့ချင်းဆုံးမှာလှန့်ရှင်းနေတဲ့ဆုံးအားကမရှိသေးဘူးကရုပ်ကိုသိကြည့်နေတဲ့အပိုင်းလောက်ပဲရှိသေးတယ်။ဘုရားဟောဒေသနာတော်ကိုယုံကြည်ပြီးဥထေရသွားခြင်းပြီးတော့ဒါကံကြောင့်ဖြစ်တဲ့ရုပ်တွေပဲလို့ဉာဏ်ကြီးမှတ်သားထားတော့ဘယ်ကံကြောင့်ဖြစ်တဲ့ဆိုတာကတော့ပြည့်စုံပရိက္ခဉာဏ်ပိုင်းနဲ့ဆိုင်တဲ့အတွက်အထူးပြည့်စုံပရိက္ခဉာဏ်ပိုင်းရောက်တဲ့အချိန်ဆုံးမှာဒီကံကိုတဖန်ပြန်ပြီးရောက်ခွင့်မှာဖြစ်တယ်။ဒါတော့နောက်တစ်ဆင့်တက်ပြီးမျက်စီမှာရှိပါမှာကဘာလဲလို့မေးရင်ဥပ္ပဓမ္မဂဏိပဏ္ဏဒေတဥဒ္ဓစေတဟာရသမုဋ္ဌာဏာနိသုဝေတိတိသုဘနာတဟောတိဥဒ္ဓဇယုတ်စေတဇယုတ်အာဟာရဇယုတ်ဆိုပြီးတော့ယုတ်က3ယုတ်ကအမျိုးအစား3မျိုးယုတ်အမျိုးအစားက24ခုနကဓမ္မဇယုတ်တွေက30200ပေါင်းလိုက်တော့54ရှိတယ်လို့ဒီလိုရေးတတ်ကြထားပါတယ်အတိအကျပဲဒီလိုတို့ကယုံနေတဲ့ခြေဘောပဲရှိတယ်ဒီခဏကမျက်စိမှာယုတ်က54တောင်ရှိနေတယ်ဘယ်လိုဟာဒီမှန်းလဲမသိပါဘူးဆိုတော့ဒီတို့ကမသိတော့လဲဝေဖန်ကြတယ်နော်အထက်ကရာရီရဲ့ဆိုးဆုံးမှကျက်တဲ့လုပ်ငန်းခွင်ကိုသဘောမပေါက်လို့ယွံနေတာပါနော်သဘောပေါက်မှဆိုရင်တော့ခုလိုရှင်းပြလိုက်ရင်နော်နားလည်သွားလိမ့်မယ်ထင်တယ်ယုံအမျိုးသားဆိုတာကတော့ဒီနေရာမှာတော့ခွဲတဲ့ကမ္မဇယုတ်က30ရှိတယ်သရိဇယုတ်ကရှိဥဒ္ဒဇယုတ်ကဒီဟာရဇယုတ်ကအစ်ပေါင်းလိုက်တော့54ဒီလိုတတ်မှတ်ပေးတာ။ဟိုသိညိုကျမ်းမှာညွတ်ပြတဲ့48ပါးဆိုတာကတော့သဘောတူရအကုန်လုံးကံစီဥဒ္ဓအာဟာရတော့မခွဲတော့ဘူးလေသဘောတူရအကုန်လုံးပေါင်းလိုက်တယ်။ပေါင်းလိုက်မယ်ဆိုလို့ရှိရင်တော့အခုဒီမှာလည်းမျက်စိမှာယုတ်12မျိုးပဲရှိပါတယ်။ပထဝီအာဘောတိဇောဘာယောအစင်အနအယတာဩဇာ6ခု။ဇီဝိတရဲ့ပေါင်းလိုက်တော့9ခု။သက္ခုအကြီးနဲ့ပေါင်းလိုက်တော့30။ကာယအကြီးနဲ့ပေါင်းတော့17။ဘဝယုတ်နဲ့ပေါင်းလိုက်တော့ဆက်နေဟောတော်တည်းရပေါ်ရင်ဆက်နှစ်ခုပဲရှိမြည်ပါဒါပြင်ကခုနကကလအမျိုးသားအလိုက်ခွဲတိုင်းချက်လိုက်ရင်ကလအမျိုးသားက6မျိုးယုတ်အမျိုးသား54လို့ဒီလိုပြောတယ်ပြောတဲ့အခါကျတော့ယောဂီတော်ကောင်းအနေနဲ့ဒီနေရာမှာစိရိစာယုတ်ခဏလုံးရှုမယ်ရှုပုံဒီဌာနမှာသင်ပေးတဲ့စနစ်ကလေးတစ်ခုကတော့ဒီစိတ်ဒီစိရိစာယုတ်ကိုဖြစ်ဖြစ်နေတဲ့စိတ်တွေကဖြစ်စိတ်တွေလို့မင်းရင်တော့ရေပုံရအားဖြင့်ပေါ့နော်ရေပုံရလို့ပဲသတ်မှတ်ပါခရိယဝုဒ္ဓကိုမိသားပြီးဖြစ်ပေါ်နေတဲ့စိတ်တက်စိတ်တက်ဒီပြိတ္တယုတ်ကိုဖြစ်စေနိုင်လို့သွားအားရှိတယ်အဲဒီမှာပြိတ္တလိစိတ်ကတော့မဖြစ်စေနိုင်ဘူးဒါတော့သဘောတူကြတယ်သုလိစိတ်ကပြိတ္တယုတ်ကိုဖြစ်စေသလားမဖြစ်စေဘူးလားဆိုတဲ့အချက်နဲ့ပတ်သက်လို့တော့တန်ခါမြတ်မှာအတိအကျသံဃာမြတ်နေကြပါလေဟန္တာပုဂ္ဂိုလ်တို့ရဲ့သုတိစိတ်ကတော့ပြိတ္တယုတ်ကိုမဖြစ်စေနိုင်ဘူးဆိုတာတော့အလုံးသဘောတူလက်ခံကြတယ်ဟန္တာမဟုတ်တဲ့ဉာဏ်နဲ့ပုလို့ဉာဏ်နဲ့သိက္ခာပုဂ္ဂိုလ်တို့ရဲ့သုတိစိတ်ကတော့သုတိကယုတ်ကိုဖြစ်စေနိုင်သေးတယ်တော့မဖြစ်စေနိုင်ဘူးဒီအချက်နှစ်ခုကတော့အကြီးကျယ်ဖ စ္စာများနေသေးတယ်နော်တခြားပါတော့အဲ့ဒါတော့အဒီပိုက်ဆိုင်တဲ့ဒီယောဂီကလည်းသူ့ညံမဲ့လုပ်ငန်းခွင်တော့မဟုတ်သေးဘူးကိုယ်ကြည့်ရမှာကသုတိသာယောဂကိုမြင်အောင်ရှုမဲ့အပိုင်းဒီတော့ဒီသုတိသာယောဂကိုဖြစ်စေနိုင်တဲ့စိတ်တွေဒီဘယ်စိတ်လဲဆိုတာကိုသဘောပေါက်ရင်တော့အကျဉ်းသာအဖြစ်တော့နှလုံးအိမ်ခရိယဟုတ်တော့ကိုပြောပြီးဖြစ်ပေါ်နေတဲ့စိတ်တဲ့စိတ်တဲ့ဒီသုတိသာယောဂကိုဖြစ်စေနိုင်တဲ့ဒါကတော့အကျဉ်းသာအဖြစ်မှတ်တာနော်အဲ့ဒီစိတ်တွေမှာဘဝစိတ်နဲ့ပါပါတယ်ဝိသိစိတ်တွေလည်းပါကြတယ်သိနေခန္ဓာတစ်ခုသည်စိတ္တဇယုတ်လပုံများစွာကိုဖြစ်ရှင်နေတဲ့သွားအားဖြစ်တယ်အဲ့ဒီကြောင့်နေတော့လည်းဖြစ်နေတာပဲလို့နေတော့လည်းဖြစ်နေတာပဲမဲခြင်းကမှမဆိုစိတ်တဲ့စိတ်တိုင်းကအများရန်စိတ္တဇယုတ်ကိုဖြစ်စေနိုင်တယ်ဒါကြောင့်ကိုယ်ပြင်ချက်ချင်းကိုယ်လို့ရတယ်ဆန့်ကျင်ချက်ချင်းဆန့်လို့ရဒီစိတ္တဇယုတ်တွေရှိတယ်ဒီပြင်ချက်ချင်းကြည့်လို့ရတယ်မျိုးလုံးနဲ့ခွင့်လိုက်လို့ရတယ်နော်ဒိဋ္ဌိယုတ်တွေကအမြဲတမ်းဖြစ်နေတယ်။ဖြစ်နေတဲ့အချိန်ကကြတော့ရှုမှတ်ကဘယ်လိုရှုမှတ်လို့မင်းရည်ဒီယောဂိတော်ကောင်းကဒီ၆ဌာနမှာလှည့်ပြီးတော့ကြီးတဲ့ကလမကြီးတဲ့ကလတွေကိုတခွင့်တက်တော့တခွင့်တက်ပြီးဆိုရင်ဆိုယောဂိတော်ကောင်းကဘဝမနောအကြည့်ကိုတွေ့ပြီးသားဖြစ်နေပြီ။ဝိမနောအကြည့်ကိုတစ်ခါကစိတ်ကြိုက်တာ။စိတ်ကြိုက်ပြီးတော့လက်ညှိုးလေးတစ်ချောင်းကိုယ်လိုက်ဆက်နေလို့ဒီကိုယ်ကျင်တဲ့စိတ်ဆန့်ကျင်တဲ့စိတ်ကိုမြင်အောင်ကြည့်ပါဝိမနာကြည့်ပါတဲ့စိတ်ကစိုက်တာလက်ကမစိုက်နဲ့။ကိုယ်ကျင်တဲ့စိတ်ဆန့်ကျင်တဲ့စိတ်ကလေးကိုမြင်အောင်ကြည့်လိုက်လို့ဒီစိတ်ကလေးကြောင့်စိတ္တရုပ်တွေတဘောဘောဖြစ်နေတာကိုမြင်အောင်သိသိတက်ပြီးကြည့်။စိတ်ကအကြောင်းတရားစိတ္တရုပ်ကအကျိုးတရားအဲဒီစိတ်ကြောင့်ဖြစ်တဲ့ရုပ်တွေဒီရေပုံရအဖြစ်ပေါ့နော်။ရေပုံရတော့မဟုတ်ပေါ့။နိစ္စအမြဲတမ်းအဖြစ်သူတို့ကမကြည့်ကြဘူး။မကြည့်တဲ့အတွက်ဒီမကြည့်တဲ့အပုံလေးတစ်ပုံကိုတက်ခွဲကြည့်ပထဝီအာဘောသေဇောဝါယောအခြင်းအနတ်အရတာဩဇာဆိုပြီးတဘောတရား6ခုတွေ့လိုက်မျက်စိနားနှာခေါင်းလျှာကိုယ်နှလုံးသုံးဌာနလုံးအကုန်လုံးပြန်အဲဒီလိုပြန်နေတဲ့အတွက်ကြောင့်အဲ့ဒီစိတ္တရုပ်တဲ့ဖြစ်မှုကိုယောဂီပရောဘောင်းကမြင်ပြီးဓာတ်လက်ခွဲတတ်ပြီးဆိုရင်တော့နောက်တစ်ဆင့်တက်လိုက်ဥဒ္ဒဇရုပ်အဲ့ဒီမှာသူ့ကိုအတင်ပေးဥဒ္ဒခေါ်တာကတော့ဥဒ္ဒလို့ယုတ်သမထဇာလေးနဲ့ဖြတ်ပြီးတော့ပြန်ပြီးမှဒီလိုယောဂီတွေသဘောပေါက်မှာခဏကကာမဇယုတ်တိုင်းမှလည်းဥဒ္ဒခေါ်တာကဟိုဒီခရကိုခေါ်တယ်လူရင်းလေးကဘာကိုဥဒ္ဒခေါ်လဲဒီဇာတ်ဒီနေ့ယာလီဥဒ္ဒပူတယ်ဒီနေ့ယာလီဥဒ္ဒပြေးတယ်ပူရာအေးရာကိုဥဒ္ဒလည်းခေါ်တယ်ပူရာအေးရာကိုဒီဇာလို့လည်းခေါ်တယ်ဒါတော့ဒီလိုကြောင့်ဖြစ်တဲ့ရုပ်လို့မသုံးပဲဥဒ္ဒကြောင့်ဖြစ်တဲ့ရုပ်လို့ဒီလိုသုံးထားတယ်ဥဒ္ဒသမုဋ္ဌာန်ဆိုပြီးတော့ဒီလိုသုံးထားတယ်ဒီကသမုဋ္ဌာန်လို့မသုံးဘူးဒါကတော့ဝဟရတစ်မျိုးပေါ့နော်အဲဒီဥဒ္ဒရုပ်ကိုဖြစ်တော်မယ်ဆိုလို့ရှိရင်ယောဂီတော်ကောင်းကဒီဇောတံကိုပြန်ဖမ်းရမှာဖြစ်တယ်ဒီတော့ဒီပင်သောကဘယ်ပင်သောလဲလို့မေးရင်တော့ကလတိကလတိမှာဓာလိဘာပါတယ်ဓာလိဘာထဲမှာပထဝီအာဘောဒီဇောဝါယောဒီဇောတပါတယ်အဲဒီဒီဇောတကိုဖမ်းဆက်ရပါ